Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ် March 2ရက်တောက်ကြနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00 ထိလိုင်းလိုမီတာ1925 32နဲ့လိုင်းလတ်190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါခင်ဗျာ
ကျွန်တော်အောင်လွင်ဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဘာကီနာဖာဆိုနိုင်ငံမြို့တော်ကပြည်သစ်တန်ရုံးနဲ့ယဉ်ကျေးမှုဌာနတို့ကိုဒီကနေ့တက်ခတ်မှုတွင်အစ္စလမ်ဆွံ့ရောက်၄ဦးသေဆုံးတဲ့အကြောင်းပြန်ကြားရေးဝန်ကြီးကပြောလိုက်ပါတယ်။နေဆက်ဒေသမှာမြန်မာလူငယ်တပ်ဖွဲ့တွေတိုးမြင့်ချထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တန်တမာရေးအရတင်းမာနေတဲ့အပေါ်အနိကက်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်ကပြောလိုက်ပါတယ်။ဒီလိုထိတိုင်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။ရခိုင်မြောက်ပိုင်းအာဆာရဲ့တိုက်ခိုက်မှုနဲ့ဆက်ဆက်ပြီးပြည်ခိုင်ဖြိုးအမတ်ဟောင်းတူကိုဖမ်းဆီးခဲ့တာဘာကြောင့်ပါလဲ
ကျောင်းရှင်စစ်ဆေးတဲ့အချိန်မှာသူတို့ရဲ့ထွက်ဆိုချက်ရအောင်တော်ဝင်းကဒီဟာတွေကိုငွေကြီးထောက်ခံစီမံနေဆိုတဲ့နေရာမှာထွက်ဆိုတယ်ဆိုတော့သူ့ကိုဖမ်းဝရမ်းထုတ်တယ်ဖမ်းဝရမ်းထုတ်ထားတဲ့အားမှာဖက်ပြေးတယ
်သမရယုံပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေးရှင်းပြသွားတာပါဒီအကြောင်းနဲ့တူဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာမြန်မာဘက်ကလုံခြုံရေးတိုးမြှင့်တဲ့အပေါ်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်နေတာကိုမြန်မာအစိုးရဘက်ကဘယ်လိုရှင်းပြနေသလဲဆိုတာနဲ့ဘင်္ဂလားဒေ့ရှ်ကနေပြန်လာကြမဲ့ဒုက္ခသည်တွေလက်ခံရေးကြန့်ကြာနေရတာကရောဘာကြောင့်လဲဆိုတာတွေကိုဒီညပိုင်းမှာတင်ဆက်သွားမှာပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးရေးရာသိပ္ပံနဲ့နည်းပညာနဲ့သုတဇုံလင်အမေရိကန်တခွင်ဆရာတွေကိုလည်းနားဆင်ရဖို့ရှိပါတယ်အဲ့ဒီအစီအစဉ်တွေမတိုင်ခင်အရင်ဆုံးတော့တိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ
ပါကီနာဖာဆိုနိုင်ငံကွာကာတူဂူမြို့တော်ကပြင်သစ်တန်ရုံးနဲ့ယဉ်ကျေးမှုဌာနတို့ကိုဒီကနေ့တက်ခတ်မှုမှာအစ္စလမ်ဆွံ့ရောက်၄ဦးသေဆုံးသွားတဲ့အကြောင်းပြန်ကြားရေးဝန်ကြီးကပြောဆိုလိုက်ပါတယ်။ကာဇင်းကထွက်လာတဲ့သနသမား5ယောက်ဟာအနီးအနားကလမ်းသွားလမ်းလာတွေကိုပြစ်ခတ်ခဲ့ပြီးတဲ့နောက်တန်ရုံးကိုဦးတည်သွားခဲ့ကြကြောင်းလည်းမျက်မြင်တွေ့သူတွေကပြောဆိုခဲ့ကြတာပါ။ပြင်သစ်သမ္မတအင်မနျူအယ်မက်ခရွန်ရဲ့ရုံးကတော့အခြေအနေကိုအနိကက်စောင့်ကြည့်နေကြောင်းပြောဆိုခဲ့သလိုပြင်သစ်နိုင်ငံသားတွေအခင်းပြည့်ရနေမြေတဝိုက်ကိုရှောင်ရှားကြဖို့လည်းပြင်သစ်အာဏာပိုင်တွေကတိုက်တွန်းနေကြပါတယ်။အမေရိကန်တန်ရုံးကလည်းမြို့တော်ရဲ့ချက်ချနေရာကိုမသွားကြဖို့အမေရိကန်နိုင်ငံသားတွေကိုတတိပေးခဲ့တာပါ။ပြည်သစ်တန်ရုံးရဲ့ Facebook စာမျက်နှာမှာတော့ပြည်သစ်တန်ရုံးနဲ့ဌာနတစ်ခုတက်ခတ်ခံရအကြောင်းနဲ့နိုင်ငံသားတွေအပြည့်မထွက်ကြဖို့လည်းတတိပေးခဲ့တာပါ။တက်ခတ်မှုအတွက်လက်ထလုံးမှာဘသူကမှတော့သူတို့လက်ချက်ဖြစ်တယ်ဆိုပြီးကြေညာတာမျိုးတော့မရှိသေးပါဘူး။
ကွန်ဒွေအေးဆိုင်ရာထိတ်တရင်ဆိုင်မှုတွေပေါပေါလာခဲ့ရင်အမေရိကန်နာအကျိုးများနိုင်ကြောင်းပြောဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွင့်အရေးတိုးမြှင့်တမဖို့ချင်းချောက်ပြောဆိုမှုနဲ့ပတ်သက်လို့ကောက်ွယ်ပြောဆိုလိုက်ပါတယ်။အမေရိကန်ဖက်ကဒေါ်လာဘီလီယံနဲ့ချီအရှုံးပေါ်နေတဲ့ကွန်ဒွေဖက်တွေနဲ့အဆက်ဖြတ်လိုက်တာကပိုးပြီးတော့အကျိုးရှိနိုင်တဲ့အကြောင်း Twitter လူမှုကွန်ရက်မှာဒီကနေ့ပဲမှတ်ချက်ပေးပြောဆိုခဲ့တာပါ။အခွင့်အရေးတိုးမြှင့်တမဖို့မနေ့ကတော့အမေရိကန်သမ္မတရဲ့ချင်းချောက်ပြောဆိုမှုကြောင့်ကွန်ဒွေအေးဆိုင်ရာစစ်ပွဲတွေဖြစ်လာမလားဆိုတဲ့စိုးရိမ်ချက်တွေထပ်ပေါ်လာသလိုဒီကနေ့ဘာသာရေးစစ်ကွက်တွေမှာလည်းကြာစင်မှုတွေနဲ့ကြုံခဲ့ရပြီးတချို့ကဘာကောင်းဆောင်တွေကလည်းလက်တုံပြန်ဆောင်ရွက်သွားမယ်လို့ချင်းချောက်ပြောဆိုခဲ့ကြပါရယ်ဒီကြေညာချက်ကြောင့်ဂျပန်နစ်ကေအညွန်ကင်ဟာတောက်ကြနေမှာသတင်းနှစ်ပတ်ကျော်အတွင်း 2.5 ရာခိုင်နှုန်းနဲ့ကျဆင်းသွားပါရယ်ဒါဖေဖော်ဝါရီလ14ရက်နေ့ကဆက်လို့အနိုင်ဆုံးစည်းနဲ့ဆေးပိတ်သွားတာပါဒီဥက္ကဋ္ဌကလည်းအမေရိကန်ပြည်ထောင်စုရဲ့ကုန်သွယ်ရေးဆိုင်ရာမူဝါဒအပေါ်အလွန်မင်းစိုးရိမ်မိကြောင်းတောက်ကြနေမှာပြောပေမဲ့လည်းသမ္မတထရမ့်ရဲ့တမ်မနီနဲ့အလူမီနီယံသွင်းကုန်တွေပေါ်မြန်မာခုနှစ်ကောက်ယူမဲ့ကြေညာချက်ပေါ်ချက်ချင်းတုံ့ပြန်ပြောဆိုတာတော့မရှိပါဘူး
စီးရီးယားနိုင်ငံမှာဝင်းရံပိတ်ဆို့ခံထားရတဲ့ဒမက်စကတ်မြို့ရဲ့စင်ကြေဘုံဒေသမှာလူသားချင်းစာနာတဲ့အနေနဲ့အရသားတွေဘေးလွရာထွက်ခွာနိုင်ဖို့ဆိုပြီးရုရှားကယာယီတိုက်ခိုက်မှုရပ်ဆိုင်ပေးနေတဲ့အစီအစဉ်ဟာရည်စရာကိစ္စဖြစ်နေတဲ့အကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂကပြီးခဲ့တဲ့စနေနေ့မှာတခဲနဲ့တီးဖြူထားတဲ့တနင်္ဂနွေလုံးအတိုင်းအတာနဲ့အပြစ်ခတ်ရေးဆိုင်အစီအစဉ်ကိုအကောင့်ထဲပေါ်ရမှာသာဖြစ်တဲ့အကြောင်းနဲ့နိုင်ငံလုံခြုံရေးကောင်စီမှနိုင်ငံ15နိုင်ငံကထောက်ခံထားတဲ့ဆုံးဖြတ်ချက်ကိုရုရှားနိုင်ငံကိုယ်တိုင်ကလည်းထောက်ခံထားတယ်ဆိုတာမမေ့ဘူး။အမေရိကန်နိုင်ငံဝင်ထဏပြောခွင့်ရသူအက်သနောရကဒင်းနောက်တွေကိုပြောဆိုခဲ့တာပါကုတာရှေးပိုင်းပါဝင်စီးရီးယားနိုင်ငံမှာရပောင်း30ကျားအပြစ်ခတ်ရစဲဖို့လူညွန့်ကောင်စီရဲ့ဆုံးဖြတ်ချက်ဟာအလုံးမဖြစ်တာထင်ရှားနေပြီးအရသားတွေဆက်လက်တပြက်ခံနေရတယ်လို့စနေနေ့ကဆက်လို့လူပေါင်း100ကျော်တည်ဆုံးခဲ့ရပြီးဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်ဒီအတွက်စီးရီးယားဆိုးနဲ့လက်တွဲပြီးလက်ချက်မှုတွေအထောက်ပံ့နေပေးနေတဲ့ရုရှားမှာဒဇယ်တစ်ပိုင်းတာဝန်ရှိတယ်လို့အမေရိကန်ဆိုးရအနေနဲ့အလွန်မင်းစိုးရိမ်နေအကြောင်းနဲ့ချင်းတွေကိုအနိကက်စောင့်ကြည့်နေကြောင်းလည်းပြောဆိုခဲ့တာပါကုတာရှေးပိုင်းသာမကစီးရီးယားနိုင်ငံတဝန်းတက်ခတ်မှုတွေရွှေ့ချနိုင်မှုစီးရီးယားအစိုးရပေါ်ဖိအားပေးနိုင်မှုလည်းအမေရိကန်ကတောင်းဆိုနေပါတယ်ရုရှားကတော့ကုတာရှေးပိုင်းမှာလူသားချင်းစာနာတဲ့အနေနဲ့အရသားတွေထွက်ခွာနိုင်အောင်နေ့စဉ်9နာရီတက်ခတ်မှုတွေရပ်ဆိုင်ထားမဲ့အကြောင်းတင်းလာနေတော့ကပဲတစ်ဖက်သက်ကြေညာထားတာဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကဘူးလ်မှာနေရိုးတပ်ဖွဲ့ရဲ့ရင်နှီးအနီးပောက်ကွဲရေးပစ္စည်းအပြည့်တင်လာတဲ့ကားတစ်စီးကိုအသေးခံဘုံခွဲသမားတဦးကဖောက်ခွဲလိုက်တာကြောင့်အသက်6နှစ်အရွယ်မိန်းကလေးတဦးသေဆုံးသွားတယ်လို့အခြားလူ14ဦးတို့လည်းထံရရသွားတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ကဘူးလ်မြို့နယ်အရှိအရကဂျလာလာဘတ်မြို့ကိုဆက်သွယ်ထားတဲ့အထက်လက်မကြီးအနီးပြည်ပစစ်တပ်အခြေစိုက်စခန်းအနီးမှာအခုလိုတိုက်ခိုက်မှုဖြစ်ပွားခဲ့တယ်လို့ရဲဌာနပြောခွင့်ရသူဘတ်ရှာမူဂျဟစ်က VOA ကိုပြောပါတယ်။ထိခိုက်ဒဏ်ရာရသူတွေထံမှအရသားတွေပဝင်ပြီးပောက်ကွဲမှုကြောင့်နေတိုးသသားတွေကိုထိခိုက်တာတော့ရှိဘူးလို့ပြောခွင့်ရသူကဆိုပါတယ်။တက်ခဲမှုရဲ့လက်တယ်အဖြစ်ဘသူကမှချက်ချင်းပြောဆိုတာလည်းမရှိသေးပါဘူး။တယ်လီဗန်တို့နဲ့ဂျူတင်စီကန်တတ်မှတ်ချက်မပါတဲ့ညဉ့်ညဉ့်ဆွေးနွေးပွဲကျင်းပဖို့တမရအာရှပ်ဂန်နီဖက်ကကန်လိုက်ပြီးနေရအချာမှဒီတက်ခဲမှုဖြစ်ပွားခဲ့တာပါ။
ဗီအိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဗီအိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့တောက်ချန်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်တရုတ်ပြည်ပြည်ခတ်တွေကြုံရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ဒေသမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေတုံ့ပြန်ချက်ထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ရာကနေတပ်တမန်ရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်အနိကတ်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်ပြည်ထောင်စုကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့စိုးရိမ်မှုပေါ်အပြည့်အဝနားလည်ကြောင်းနဲ့လက်တလုံးမှာချင်းတွေကိုအနိကတ်စောင့်ကြည့်နေတဲ့အကြောင်းအမေရိကန်နိုင်ငံရေးဝန်ကြီးဌာနပြောခွင့်ရသူဟေသာနူနော်ရက်ကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာပါ။
Yeah, I can just tell you that we're watching that carefully. I can certainly understand that that would be a concern of the government of
Bangladesh. And I'm going to say that in Myanmar, the government of Myanmar has been in the country for a long time. Bangladesh has been in the country for a long time. And the government of Myanmar has been American the country for a long time. And the government of Myanmar has been in the country for a long time. And the government of Myanmar has been in the country for a long time. And the government of Myanmar has been in the country for a long time. And the government of Myanmar has been in the country ရဲဆိုတဲ့ဆွဆဲချက်တွေနဲ့အတူဒုက္ခတွေတိမ့်နေချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားတဲ့အတွက်လည်းနိုင်ငံတကာအတိုင်းအဝန်ကအခြေအနေကိုအနိကတ်စောင့်ကြည့်နေကြတာပါဘင်္ဂလားဒေ့ရှ်လူမျိုးရေးအာဏာပိုင်တွေကတော့ထောင်ကနန်းချီရှိတဲ့ရိုဟင်ဂျာတွေယာယီနေထိုင်ကိုလိုနီရဲ့နိုင်ငံခြားပိုင်ဆိုင်မှုတွေအငင်းပွားနေတဲ့နေမြေနီးမြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကလက်နက်ကြီးတွေနဲ့အတူနေရာယူခဲ့တာတွေ့ရပြီးနောက်မှာပဲမနေ့တုန်းကချက်ချင်းဆိုသလိုမြန်မာတာဝန်ရှိသူတွေကိုကန့်ကွက်ခဲ့ကြတာဖြစ်ပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့ဝင်တွေကအတန်ချက်ဆက်တွေနဲ့ဒုက္ခတွေကိုမောင်းထုတ်ခဲ့တယ်လို့လည်းဆွဆွဲထားတာပါမြန်မာဆိုကတာဝန်ရှိသူတွေကတော့ ARS စွန့်ရောက်ဖွဲ့ပါဝင်အကြမ်းဖက်လွှတ်ရောက်တဲ့နဲ့ပတ်သက်တဲ့သတင်းတွေအရတုံ့ပြန်ဆောင်ရွက်ခဲ့တာဖြစ်ကြောင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရန်လိုတဲ့ရည်ရွယ်ချက်မရှိကြောင်းလည်းပြောဆိုထားကြပါတယ်
အပြည့်ပြည့်ဆိုင်ရာမိုးရေဆေးဝါးထိန်းချုပ်ရေးပုတ်အဖွဲ့ INCB ကကမ္ဘာမိုးရေဆေးဝါးဆိုင်ရာ2019ခုနှစ်အစည်းအဝေးခန်းစာကိုထုတ်ပြန်ရမှာမြန်မာနိုင်ငံကအာဖဂန်နစ္စတန်နိုင်ငံပြီးရင်ကမ္ဘာမှာဘိန်းဆိုင်ပြုံးမှုဒုတိယအများဆုံးနိုင်ငံဖြစ်ဖို့ပြချပါတယ်။မြန်မာဘိန်းဆိုင်ပြုံးထုတ်လုပ်မှုက2006မှာအနိုင်ဆုံးကိုကျသွားပေမဲ့တဖြည်းဖြည်းနဲ့ပြန်လည်တိုးလာခဲ့တယ်လို့အစည်းအဝေးခန်းစာကဖော်ပြပါရယ်။ဘိန်းဆိုင်ပြုံးထုတ်လုပ်မှုရဲ့90%ရခိုင်နှုန်းကရှမ်းပြည်မြောက်ပိုင်းကဖြစ်ပါရယ်။မိုးရေဆေးဝါးနဲ့ရာဇဝတ်မှုဆိုင်ရာကုလသမဂ္ဂယုံ UNODC ရဲ့နောက်ဆုံးကောက်ယူခဲ့တဲ့စစ်တမ်းအရရှမ်းပြည်နယ်ရင်းဘိန်းဆိုင်ပြုံးထုတ်လုပ်မှုက2016ခုနှစ်မှာပိုးပြီးတော့တိုးလာတယ်လို့ပြောပါရယ်။တစ်ချိန်တည်းမှာပဲမြန်မာနိုင်ငံတွင်မက်သက်ဖက်တမင်းလို့ခေါ်တဲ့စိတ်ကြွဆေးပြားထုတ်လုပ်မှုတွေတိုးလာနေပြီးတော့2016ခုနှစ်အတွင်းစိတ်ကြွဆေးပြားနှစ်တန်ခွဲကိုဖမ်းဆီးမိခဲ့ပါသေးတယ်။ဒါအပြင်ဘိန်းဖြူနယ်တခြားမိုးရေဆေးဝါးတင်မှုတွေဟာမက္ကဆီကိုနဲ့အမေရိကန်ပြည်ထောင်စုမှာတိုးလာနေတယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါရယ်။ကမ္ဘာတစ်ဝှမ်းမိုးရေဆေးဝါးထုတ်လုပ်သုံးစွဲမှုအကြောင်းဖော်ပြထားတဲ့အစိုးရခန်းစာကိုကြာတာပြည်နှစ်မှာ INCB ကထုတ်ဝေလိုက်တာပါ။မက္ကဆီကိုနိုင်ငံတွင်သုံးစွဲနေတဲ့ကုကင်းလေးပုံသုံးပုံဟာမက္ကဆီကိုနဲ့အမေရိကန်တိုက်အလဲပိုင်းကဝင်ရောက်လာတာဖြစ်တယ်လို့လည်းအစိုးရခန်းစာကဖော်ပြထားပါရယ်။
ဖိလစ်ပိုင်နိုင်ငံမှာမွေးဆေးဝါးတက်ဖြည့်ရေးစီစဉ်ရဥပဒေမဲ့တက်ဖြတ်မှုတွေကိုကုလသမဂ္ဂတာဝန်ရှိသူတွေစုံစမ်းစစ်ဆေးမဲ့အစီအစဉ်မှာပူးပေါင်းဆောင်ရွက်မှာမဟုတ်တဲ့အကြောင်းသမ္မတရော်ဒရီဂိုဒူတာတီကပြောဆိုလိုက်ပါတယ်။သမ္မတဒူတာတီလက်ထက်မွေးဆေးဝါးတက်ဖြည့်ရေးအစီအစဉ်မှာတက်ပြတ်ခံခဲ့ရသူတွေနဲ့ပတ်သက်လို့ကုလသမဂ္ဂရဲ့အထူးကိုယ်စားတူလာရောက်စုံစမ်းစစ်ဆေးမဲ့အစီအစဉ်ကိုအစိုးရအဖွဲ့ကလက်ခံမဲ့အရေးယောင်တွေပြတ်တနေတဲ့အပေါ်မှာသမ္မတကတုံ့ပြန်မှတ်ချက်ပေးပြောဆိုသွားခဲ့တာပါ။လူခွင့်ရေးအတွက်ပဲဖြစ်ဖြစ်ဘလို့အထူးကိုယ်စားလည်းမျိုးပဲဖြစ်ဖြစ်ဖိလစ်ပိုင်နိုင်ငံကိုရောက်ရှိလာပြီးမင်းမြန်းတဲ့အခါမျိုးမှာဘာမှတုံ့ပြန်ဖြေချနိုင်စရာမလိုသလိုကိုတိုင်းပြည်ကိုကိုဖာသာဘလို့ပုံစံမျိုးနဲ့ပဲအုတ်ချုပ်အုတ်ချုပ် တစုံတယောက်ကစွတ်ဖက်စရာမလိုတဲ့အကြောင်းလဲသမ္မတဒူတာတီကပြောဆိုခဲ့တာဖြစ်ပါတယ်လူပေါင်းထောင်ချီတည်ဆုံးခဲ့တဲ့ဖိလစ်ပိုင်သမ္မတဒူတာတီရဲ့မွေးစီဝါတက်ဖြည့်အစီအစဉ်ပေါ်မှာတော့လူခွင့်ရေးလှုပ်ရှားသူတွေကလူသားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုမြောက်တဲ့လုပ်ရက်ဖြစ်သည့်ဝေဖန်ပြောဆိုနေကြတာပါမွေးစီဝါမှုနဲ့မတင်ကားသူတွေဖြစ်တက်ဖြတ်ခံခဲ့ရသူအရေအတွက်ဟာ4000ရောရှိခဲ့ကြောင်းဖိလစ်ပိုင်ရဲတပ်ဖွဲ့ကတရားဝင်ထုတ်ပြန်ပြောဆိုထားရမယ်လဲလူခွင့်ရေးလှုပ်ရှားသူတွေကတော့တည်ဆုံးသူအရေအတွက်ဟာလက်တွေ့မှာ12000ကျော်ကြည့်ရှိနိုင်တယ်လို့လည်းခန့်မှန်းပြောဆိုနေကြပါတယ်
။ Israel နိုင်ငံက Bezos တယ်လီဖုန်းလိုင်းရုပ်မြင်သားကြတဲ့ Internet ကုမ္ပဏီပါဝင်ပတ်သက်နေတဲ့အကြံပြချစားမှုစုံစမ်းစစ်ဆေးရေးတိစေတပိုင်းဖြစ် Israel ဝန်ကြီးချုပ် Benjamin Netanyahu ကိုရဲတို့ကပထမဆုံးအကြိမ်စစ်ဆေးမေးမြန်းခဲ့တယ်လို့ Israel သတင်းမီဒီယာတွေကပြောပါရယ်။ဝန်ကြီးချုပ် Netanyahu ရဲ့ဇနီး Sara ကိုတခြားနေရာတစ်ခုမှာမေးမြန်းစစ်ဆေးနေချိန်မှာပဲ Mr. Netanyahu ရဲ့နေအိမ်ကိုတောက်ကြနေမှာရဲတို့ကဝင်ရောက်ရှာဖွေခဲ့တယ်လို့စစ်တပ်ပိုင်းရေဒီယိုနဲ့တခြားသတင်းမီဒီယာတို့ကပြောပါရယ်။ဝန်ကြီးချုပ် Netanyahu နဲ့ဆက်သွယ်ရေးလုပ်ငန်းတာဝန်ရှိသူတွေစီကအခွင့်အရေးရဖို့ Bezos ကုမ္ပဏီကသူ့ရဲ့ Wallah တင်းဆာမနာမှာဝန်ကြီးချုပ်နာသန်ယာဟုနဲ့သူ့ရဲ့ဇနီးတို့ရဲ့အကြောင်းတွေကိုဖက်လိုက်ဖော်ပြထားတယ်လို့ Israel ရဲတို့ကဆွဆွဲပြောဆိုပါရယ်ပြီးခဲ့တဲ့နှစ်ထိဆက်သွယ်ရေးလုပ်ငန်းအဖွဲ့မှာတာဝန်ယူခဲ့တဲ့ Mr. Netanyahu ကိုအခုလိုစစ်ဆေးမေးမြန်းတာပထမဆုံးအကြိမ်လည်းဖြစ်ပါတယ
်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA internet စာမျက်နှာ burmese.voanews.com မှာရော VOA Facebook စာမျက်နှာ VOA Burmese News ကပါကျွန်တော်တို့ direct live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုနားဆင်ရပါမယ်ရခိုင်ပြည်နယ်မြောက်ပိုင်းကရဲစခန်းတွေကိုတိုက်ခတ်ခဲ့တဲ့အာဆာအကြမ်းဖက်အဖွဲ့နဲ့ဆက်နွယ်တယ်ဆိုပြီးအစိုးရကအလို့ရှိနေတဲ့ပြည်ခံမျိုးပါတီအမတ်ဟောင်းဦးအောင်ဇော်ဝင်းကို February 28ရက်နေ့ကရန်ကုန်အပီပီဆိုင်ရာလေစိတ်မှာဖမ်းမိခဲ့တယ်လို့သမရယုံပြောခွင့်ရဦးဇော်ဒီကပြောပါတယ်ငခုရရွာမှာရှိတဲ့ရဲစခန်းကြီးတိုက်ခိုက်ဖို့အတွက်သူ့အနေနဲ့ငွေကြေးထောက်ပံ့ပေးခဲ့တယ်ဆိုပြီးအစိုးရကဖမ်းဝရမ်းထုတ်ထားတာလည်းဖြစ်ပါတယ်ဒီအကြောင်း VOA သတင်းတော့ကိုထက်အောင်ခန်းကသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်မြောက်ပိုင်းကရဲကင်းစခန်းတွေကိုတိုက်ခိုက်ခဲ့တဲ့အာစာကျမ်းဖတ်ဖွဲ့ကိုငွေကြေးထောက်ပံ့ခဲ့လို့တရားခံပြေးတတ်မှတ်ထားတဲ့ပြည်ခိုင်မျိုးပါတီအမတ်ဟောင်းဝေါ့ဇော်ဝင်းခေါ်ဇော်ကီအမဟာထိုင်းနိုင်ငံကိုထွက်ကွာဖို့ပြင်ဆင်နေကြမှာပဲရန်ကုန်ပြည်ပြည်ဆိုင်ရာလေစိတ်မှာ February 28ရက်မနက်ပိုင်းကဖမ်းဆီးလိုက်တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကလွှဲပြောင်းမိတဲ့အာစာကျမ်းဖတ်သမားနှစ်ဦးကိုရုံးတင်စစ်ဆေးတဲ့အခါရဲကင်းစခန်းတွေကိုတိုက်ခိုက်ဖို့အတွက်အောင်ဇော်ဝင်းကငွေကြေးထောက်ပံ့မှုတွေပြုလုပ်ခဲ့ကြောင်းထွက်ဆိုရတဲ့အတွက်တရားခံပြေးဖြစ်တတ်မှတ်လိုက်တာဖြစ်တယ်လို့သမနာယုံပြောရေးဆိုခွင့်ရှိသူဦးဇော်ထေးက VOA ကိုအခုလိုပြောပါတယ
်။ဟုတ်တယ်28နှစ်ဖမ်းပါတယ်။ဒီစိတ်မှာဖမ်းကိုထွက်ဖို့အထက်မှာဖမ်းတာဖြစ်ပါလား။2016ခုနှစ်မှာကျွန်တော်တို့အဲဒီဗင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ဆေးရုံပေါ့နော်။ဆေးရုံမှာသွားပြီးတော့ကုတဲ့ဆေးရုံသွားပြီးတော့ကုတာတဲ့အရာရက်စီအဲအကြမ်းဖက်သမားနှစ်ယောက်ရှိတယ်။အဲဒီနှစ်ယောက်ကိုဘင်္ဂလားဒေ့ရှ်ကဖမ်းပြီးတော့မြန်မာဘက်ကိုလွှဲ။အဲပြောလိုက်တဲ့နှစ်ယောက်ကိုကျွန်တော်တို့ကတရားရုံးမှာရုံးတင်။ရုံးတင်စစ်ဆေးတဲ့အချိန်မှာသူတို့ရဲ့ထွက်ဆိုချက်ရဒီအောင်ကောင်ဝင်းကတရားတွေကိုငွေကြေးထောက်ခံစီမံနေဆိုတဲ့တရားရုံးမှာထွက်ဆိုတယ်ဆိုတော့သူ့ကိုဖမ်းဝရမ်းထုတ်တယ်။ဖမ်းဝရမ်းထုတ်ထားတဲ့အားမှာဖက်ပြေးတယ်။အဲ့တော့ဟိုတရားခံကြီးအနေနဲ့တရားရုံးကမောင်းတော့တရားရုံးကနေလို့ထုတ်ပြန်တာလား။ဟိုလူစိတ်ကိုလေဒီကနေတဆွန်ဖိုင်းနေထွက်မယ်ဆိုတဲ့အစိမ်းကကျွန်တော်ဖမ်းမိတာဖြစ်တယ
်2016ခုနှစ်အော်တိုဝါလာမှာအာစာအကြမ်းဖက်ဖွဲ့ဟာမောင်တော်တဝိုက်ကနေကြားဆောင်စကန်တွေကိုတိုက်ခိုက်ခဲ့တာဖြစ်ပြီး2018ခုနှစ်အော်ဂူလာကုံမှာလည်းနေကြားဆောင်ရေကင်းစကန်နေရာ30ကျော်ကိုတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်ချုပ်တည်ဆုံခဲ့ပါတယ်အခုလိုတိုက်ခိုက်ခံရပြီးနောက်ပိုင်းမှာအစိုးရအနေနဲ့လုံခြုံရေးအကြမ်းဖက်တိုက်ဖြတ်မှုတွေကိုအလေးထားဆောင်ရွက်နေတယ်လို့လည်းဦးစော်ထေးကပြောပါတယ
်ကျွန်တော်တိကျတော့ဒီအကြမ်းဖက်တိုက်ချက်ရေးပေါ့နော်အကြမ်းဖက်ထိန်းချုပ်ရေးနဲ့အမျိုးသားလုံခြုံရေးဒါကတော့ကျွန်တော်တို့အစိုးရတိုင်းအစိုးရတိုင်းဦးစားပေးလုပ်ငန်းတာဝန်တွေဖြစ်တယ်အဲ့ဒါနဲ့ပတ်သက်လို့လည်းအများအားကျွန်တော်တို့ဟိုဆောင်ရွက်လက်ရှိတယ်အသေးစိတ်ကတော့ကျွန်တော်ပြောဖို့မရှိဘူးအဲ့လုံခြုံရေးနဲ့အဲ့အကြမ်းဖက်တိုက်ချက်ရေးကတော့ကျွန်တော်နိုင်ငံအတွက်အထူးအလေးထားမယ်ကိစ္စဖြစ်တယ်ဆိုတော့အလေးထားပြီးဆောင်ရွက်နေအဲ့လောက်ပဲပြောလို့ရအောင
်တရားခံပြည်အောင်စုံဝင်းကို9ခုရနေမီရဲစခန်းကပြည်သူပိုင်းပစ္စည်းကာကွယ်အုပ်တွေပုံမှန် 6-1လက်နက်များအုပ်ပဒေပုံမှန်19ကနဲ့မတရားတဲ့အုပ်ပဒေပုံမှန်71စရာတွေနဲ့အမှုဖွင့်ထားတာဖြစ်ပါတယ်။သူ့ကိုမောင်တော်တရားရုံးကဖမ်းဝမ်းထုတ်ခဲ့တာဖြစ်တဲ့အတွက်မောင်တော်တရားရုံးမှာပဲအမှုဖွင့်စစ်ဆေးမဲ့သဘောရှိပါတယ်။ဒါနဲ့ပတ်သက်လို့တာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့တိကျတဲ့အဖြေမရရှိခဲ့ပါဘူး။မြမအစိုးရကအလို့ရှိနေတဲ့ရခိုင်ပြည်နယ်အကြမ်းဖက်မှုဖြစ်စဉ်မှာပါဝင်သူ အာဆာချမ်းဖတ်အဖွဲ့ဝင်1300ကျော်ရဲ့အမည်စင်းတဲ့ဓာတ်ပုံတွေကိုဘင်္ဂလားဒေ့အစိုးရကိုပေးခဲ့ပါသေးတယ်ခင်ဗျာ
ကိုထောင်ခန့်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခုတစ်ခါလဲရခိုင်အရေးနဲ့ပတ်သက်လို့ပဲတင်ပြကြပါတယ်နှစ်နိုင်ငံနေဆက်ဒေသမှာမြန်မာဘက်ကတိုက်အင်အားတိုးမြှင့်ချထားတဲ့အပေါ်ဘင်္ဂလားဒေ့ဘက်ကကန့်ကွက်တာနဲ့ပတ်သက်လို့မြန်မာနိုင်ငံယာယီဝန်ကြီးဌာနအစစ်မြင့်အရာရှိတဦးကနေဆက်ဒေသဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ချထားတာဖြစ်ကြောင်းပြောဆိုလိုက်ပါတယ်လက်တလောအခြေအနေမှာနိုင်ငံလုံခြုံရေးတပ်ဖွဲ့တွေပူးပေါင်းဆောင်ရွက်နေတယ်လို့လည်းပြောပါရယ် VOA သတင်းတော့ကိုမိုးစောကတင်ပြပါမယ
်ဟုတ်ကဲ့နေဆက်ဒေသမှာဒုက္ခသည်တွေထောင်ချီနေထိုင်နေတာကြောင့်မြန်မာဘက်ကလုံခြုံရေးအင်အားတိုးမြင့်ချထားတဲ့အပေါ်ဘင်္ဂလားဒေ့ရှ်နိုင်ငံကြ ాయి ဝန်ကြီးဌာနခိတအမြဲတမ်းအတွင်းဝင်ကမြန်မာတမ်မတ်ကိုခေါ်ယူတွေ့ဆုံပြီးတပ်တွေရုတ်သိမ်းဖို့ကြာသာပတေးနေ့ကပြောကြားခဲ့တာပါမြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကပြီးခဲ့တဲ့လ20ရက်နေ့ကနေဆက်ဒေသမှာနေထိုင်နေတဲ့ဒုက္ခသည်တွေရဲ့မိသားစုစီးရင်တွေကောက်ယူဖို့အတိပေးပြီးတဲ့နောက်ဖြစ်ပေါ်လာတဲ့အခြေအနေအရလုံခြုံရေးအင်အားတွေတိုးမြင့်ခဲ့ရတာဖြစ်ကြောင်းအခုလိုပြောပါတယ
်။မိသားစုစီးရင်တွေကောက်ဖို့လို့အတွက်ကျွန်တော်တို့ကအတိပေးပါတယ်။အဲ့တော့အဲ့ဒီပေးပြီးတဲ့နောက်ပိုင်းမှာစစ်တွေမှာဘုံတွေပေါက်ပါတယ်။ဒီထဲမှာအာဆာတွေရှိနေတယ်ဆိုတဲ့သတင်းလည်းကျွန်တော်တို့ရထားပါတယ်။အဲ့တော့အခုကလာဝကဝန်ထမ်းတွေနောက်ကျွန်တော်တို့တောင်မြို့လည်းဝဲစခါမှာရှိတဲ့ဒီဝင်းကြီးဌာနတွေကဝန်ထမ်းတွေရဲ့လုံခြုံရေးအတွက်ကျွန်တော်တို့ကနေဆက်ဆောင်ရက်တပ်ဖွဲ့အင်အားကိုကျွန်တော်တို့တိုးမြှင့်ချတာချင်းဖြစ်ပါတယ်။ဒီဟာကလည်းမန္တမိတ်ကျောင်းမှာရှိတဲ့လူတွေပြန်လာဖို့အတွက်ကျွန်တော်တို့ဆွေးနွေးနေတယ်လို့တစ်ဖက်ကလည်းဒီအကြံဖက်သမားတွေဒီဘက်ကိုဝင်မလာအောင်ကျွန်တော်တို့ကဟိုအင်အားပြပြီးတော့ထိန်းထားတဲ့သဘောပဲဖြစ်ပါတယ်
။နိုင်ငံတကာသတင်းမီဒီယာတွေကတော့နေဆက်ဒေသမှာနေထိုင်နေတဲ့ဒုက္ခသည်တွေထွက်ခွာသွားဖို့အတွက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကအတန်ချဲ့ဆက်တဲ့သတိပေးပြောဆိုတာတွေရှိကြောင်းနဲ့နေဆက်အနီးစီးရေးလှုပ်ရှားမှုတွေဟာနိုင်ငံတကာလုံထုံးလုံနည်းတွေကိုဖောက်ဖျက်ရရောက်တယ်လို့ဘင်္ဂလားဒေ့ရှ်နေကြားဆောင်တပ်ကပြောဆိုကြောင်းဖော်ပြကြပါတယ်မြန်မာနိုင်ငံကြ ాయి ဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကနယ်နိမိတ်သဘောတူညီချက်အရနှစ်နိုင်ငံတပ်ဖွဲ့တွေဟာနေဆက်မြင်းတလျှောက်လုံခြုံရေးကိုပူးပေါင်းဆောင်ရွက်ခွင့်ရှိကြောင်းပြောပါတယ်ဒီလိုပူးပေါင်းဆောင်ရွက်တာတွေကိုအရင်လအတွင်းကလည်းဆောင်ရွက်ခဲ့တယ်လို့ဆက်လက်ပြီးလဲဆောင်ရွက်ဖို့ရှိကြောင်းပြောပါတယ
်မြန်မာဘင်္ဂလားဒေ့ရှ်နယ်နိမိတ်အစ်တပိုင်းမှာကျွန်တော်တို့ coordinated patrol လုပ်ပြီးနေတာကျွန်တော်တို့နှစ်ပတ်လောက်ရှိပါပြီနောက်အခုနောက်ပိုင်းမှာလည်းကျွန်တော်တို့ဒီຢາຍີຊ່ວຍປ້ອງຫນີຖ່າຍແນ່ລູດີເນຍປະວິນຈင်းໂຄເລ coordinated patrol ລົງໂພລູຈົນເຮົາຊື່ນ່ວຍຫນີໄປຜິດပါແດ່ເນາະດາຈົນເຮົາແນ່ນະເມິດມຽນຕະຊောက်ມາຫນ້າເພັດແນ່ຈາສ່ອງຍັດແຕ່ພ່ວຍດີດາປູປ້ອງສ່ອງໃຫ້ປາມແມ່ສີມາແມ່ຜິດပါແດ່ເນາະອະປໍໃບມາປີແດ່ອຶດແຄຈົນເຮົາອອກໃບດີໄມນາຍອຫມັດດີ34 35ອັນນີ້ຫນີດີ40ນິດທີ່ຈົນເຮົາຊັດລົກປາມແມ່ໂຕຫນ້າເພັດຍັດແຕ່ພ່ວຍຈင်းອອກຊິເລເວລມາຈົນເຮົາຊື່ນ່ວຍຫນີໄປပါແດ່
ပြီးခဲ့တဲ့နှစ်ဩဂုတ်လကုန်ပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းကလုံခြုံရေးစခန်းတွေကို ARSA အစွန်းရောက်အဖွဲ့ကစီးနင်းတိုက်ခိုက်ခဲ့တဲ့နောက်မြန်မာလုံခြုံရေးတပ်ဖွဲ့တွေကရှင်းလင်းရာမှာလူခွင့်ရေးချိုးဖောက်မှုတွေဆူဆူဝါဝါကျူးလွန်ခဲ့ကြောင်းကုလသမဂ္ဂအပါအဝင်နိုင်ငံတကာနဲ့လူခွင့်ရေးအဖွဲ့တွေကဆွဆွဲထားပါတယ်ဒီလိုရှင်းလင်းခဲ့တဲ့နောက်ဒုက္ခသည်6သိန်းခွဲကျော်လောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြောင်းလည်းကုလသမဂ္ဂကခန့်မှန်းထားပါတယ်
ဖီဝီဒရင်းတော့ကုမိုးစော်ဖြစ်ပါတယ်ဒါနဲ့တစ်ဆက်တည်းနားဆင်ရမှာကဘင်္ဂလားဒေ့ရှ်ကနေမြန်မာနိုင်ငံဘက်ကိုပေးပို့လာတဲ့ဒုက္ခသည်စီးရင်ဟာနှစ်နိုင်ငံသဘောတူထားတဲ့အချက်လက်တွေမပါဝင်တာကြောင့်ပြန်လည်တောင်းခံထားပေမဲ့လည်းဘင်္ဂလားဒေ့ရှ်ဘက်ကအခုချိန်ထိပြန်လည်အကြောင်းပြန်လာတာမျိုးမရှိသေးဘူးလို့အစိုးရဘက်ကပြောပါတယ်ဒီစီးနေကိုပြီးခဲ့တဲ့ဖေဖော်ဝါရီ16ကဘင်္ဂလားဒေ့ရှ်ကပေးခဲ့တာမှာလိုအပ်ချက်တွေရှိနေတာကြောင့်ပြန်လည်လက်ခံရေးစီစစ်မှုဟာနှောင့်နှေးနေရတယ်လို့မြန်မာအစိုးရကပြောတာပါဒီသတင်းကိုတော့မမ်မီခါကတင်ပြပါမယ
်ဘင်္ဂလားဒေ့ရှ်အစိုးရကကနဦးစစ်စစ်ပြီးမြန်မာပြည်ထောင်စုဝန်ကြီးကိုပေးလိုက်တဲ့လူစင်းထဲမှာနှစ်နိုင်ငံနားလည်မှုစာချုပ်လွှာထိုးထွင်းကဒုက္ခသည်တွေပြန်လည်လက်ခံရေးကိစ္စမှာပါဝင်မဲ့သဘောတူထားတဲ့အချက်တွေမပါဝင်တာကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကပြန်လည်တောင်းခံထားတာအခုဆိုရင်သတင်းတစ်ပတ်ကျော်နီးပါးကြာမြင့်လာပြီဖြစ်ပါတယ်ဒါပေမဲ့အခုချိန်ထိအကြောင်းမပြန်လာသေးတဲ့အကြောင်းနိုင်ငံသားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်သူကအခုလိုပြောပြလာတာပါ
ကျွန်တော်တို့ကနိုင်ငံသားရေးဝန်ကြီးတရားဝင်လမ်းကြောင်းကနေကျွန်တော်တို့ပြန်လည်ပြီးတော့ပြောကြားထားပါတယ်သူတို့ဘက်ကတော့ဒီကောက်ကရစားမှာရှိတဲ့ကော်မရှင်နာကိုသူတို့အကြောင်းကြားပြီးရင်ကျွန်တော်တို့ဘက်ကိုပြန်လည်ပြီးတော့ ဟိုအကြောင်းပြန်ပြီးပါမယ
်ဒုက္ခတွေပြန်လက်ခံနိုင်ဖို့ပြန်လက်ခံရေးတတ်မှတ်ပုံစံမှာလူတဦးချင်းစီရဲ့လက်ပွေမိသားစုဝင်ပုံတွေပါဝင်ရမယ်ဆိုပြီးနှစ်နိုင်ငံနားလည်မှုစာကြုံလွှာမှာသဘောတူလက်မှတ်ရေးထိုးထားပေမဲ့တကယ်တမ်းပြပို့တဲ့အခါမှာတော့ဒီအချက်တွေပါဝင်လာတာမရှိတာကြောင့်စစ်စစ်ရာမှာအခက်အခဲတွေရှိနေတယ်လို့အလုံတမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဦးမြင့်ကျိုင်းကပြောပြပါတယ
်ဆစ်ဆင်းနေတာတော့ဘင်္ဂလားဒေ့ရှ်ကပို့တဲ့ပုံစံတွေကကျွန်တော် MOU ထိုးထားတော့ကတတ်မှတ်တဲ့ပုံစံတွေမဟုတ်ပဲအချက်လက်တွေတော်တော်များများလိုနေလို့အဲ့ဒါကြောင့်ကျွန်တော်တို့အမှားရင်းဖြစ်မှာဆိုအချိန်ယူပြီးတော့ဖြစ်တာဟုတ်တိုးတက်မှုတော့တော်တော်ကိုနှေးသွားတယ်ဟိုအမှားရင်းတွေမဖြစ်အောင်တော်တော်ကြိုးစားပြီးလုပ်နေတဲ့အနေအထားဖြစ်နေတော့ဆိုတော့အချက်လက်မပြည့်စုံတဲ့စစ်ထားတော့အထက်ကလည်းအတိမပြည့်သေးတာဖြစ်တဲ့အတွက်ကျွန်တော်တို့ပြောလို့မရသေးပါဘူးခင
်ဗျဒါအပြင်ပြန်လဲလာရောက်မဲ့သူတွေအနေနဲ့အခုလိုပြန်လာတာဟာဘယ်သူတဦးတယောက်မှချိမ့်ချောက်တာမပါပဲကိုယ်သဘောနဲ့ကိုပြန်လာရဲဆိုတဲ့အချက်ရဲ့ပြန်လဲရောက်ရှိချိန်မှာအကျန်းဖတ်မှုမှာပါဝင်ခြင်းမရှိဘဲမြန်မာနိုင်ငံရဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နာပါမယ်ဆိုတဲ့ခံဝင်ချက်တွေပါရမယ်လို့နှစ်နိုင်ငံနားလည်မှုစာကြုံလွှာမှာသဘောတူထားခဲ့ပေမဲ့ဒီအချက်တွေလည်းပါဝင်လာတာမရှိခဲ့ဘူးလို့ဦးမြင့်ကျိုင်းကဆိုပါတယ်ဒီအချက်တွေတောင်းခံရတာဟာလေပြန်လာတဲ့သူတွေအနေနဲ့မိမိသဘောအရာလွတ်လပ်စွာပြန်လာတာမျိုးဖြစ်စေချင်တာအပြင်ပြန်ရောက်လာတဲ့အခါမှာလည်းအကျန်းဖတ်မှုတွေထပ်မဖြစ်ဖို့ရည်ရွယ်ပြီးတောင်းတာဖြစ်တယ်လို့ဦးမြင့်ကျိုင်းကပြောပါရယ်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူတွေပြန်လည်လက်ခံရေးအစီအစဉ်ကိုမြန်မာအစိုးရဘက်ကပြီးခဲ့တဲ့ဇန်နဝါရီ23ရက်နေ့ကစတင်လက်ခံဖို့တရားဝင်ကြေညာထားခဲ့ပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကစစ်စစ်ဆောင်ရွက်တာမပြီးသေးတာမို့အခုချိန်ထိလက်ခံနိုင်ခြင်းမရှိသေးပါဘူးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားသူ6သိန်းခွဲကျော်ရှိတယ်လို့ကုလသမဂ္ဂကပြောဆိုထားတဲ့ဒီဒုက္ခသည်တွေအားလုံးကိုနှစ်နှစ်အတွင်းဌာနေပြန်ရေးအပြစ်သက်ဆောင်ရွက်မယ့်အကြောင်းဘင်္ဂလားဒေ့ရှ်ဘက်ကတော့ပြောဆိုထားပါတယ်ဒုက္ခသည်တွေမြန်မာဘက်ပြန်လာတဲ့အခါသူတို့အတွက်ဒန်းတူညီမျှတဲ့နိုင်ငံသားအခွင့်အရေးနေ့စဉ်လူနေမှုဘဝလုံခြုံရေးနဲ့လုပ်ငန်းဝင်လုံခြုံရေးတွေကိုအဓိကထားဆောင်ရွက်ပေးဖို့ဘင်္ဂလားဒေ့ရှ်ရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေကတောင်းဆိုမှုတွေရှိနေသလိုနိုင်ငံတကာဘက်ကလည်းအလားတူတောင်းဆိုမှုတွေရှိနေပါတယ်ဒီပေါ်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနကဒုဝန်ကြီးဦးစိုးအောင်ကပြန်လည်လက်ခံရေးမှာနေ့စဉ်လူမှုဘဝလုံခြုံရေးနဲ့လုပ်ငန်းဝင်လုံခြုံရေးတို့အပြင်အမျိုးသမီးတွေနဲ့ကလေးတွေအတွက်ကျပ်ဘီလီယံချီပြီးကုန်ကြခံကပြန်လည်ထူထောင်ပေးဖို့မြန်မာအစိုးရဘက်ကလှုပ်ဆောင်နေတာတွေကိုနိုင်ငံတကာဘက်ကလက်ခံစည်းကျင်တယ်လို့ဆိုပါတယ
်ကလေးတွေအမျိုးသမီးတွေဝင်လာတဲ့ဆိုတဲ့အခါမှာလည်းအမျိုးသမီးတွေနဲ့ဆိုင်တဲ့ကလေးတွေနဲ့ဆိုင်တဲ့အခါမှာကလေးတွေရဲ့ဆောင်ရှားမှုအပိုင်းနေမှာလဲကျွန်တော်တို့လူမှုအနာဦးစီးဌာနဘက်ကလည်းအကောင်းဆုံးဖြစ်အောင်ကျွန်တော်တို့ပြင်ဆင်ထားတယ်အဲ့ဒီနေရာတွေမှာဆိုလို့ရှိရင်လဲကျွန်တော်တို့ကအလားကလေးပြောနေရာတို့ဘာလို့စသည်ဖြင့်ပေါ့နော်ဒါမျိုးနေရာအစားကိုကျွန်တော်တို့ကရှင်းစင်ထားတာပုံမှန်ရိတ်ခါပေးတာတို့ဟလားဝိထေဒီပေးတာတို့ wash system တွေလုပ်ပေးတာတို့စသည်ဖြင့်ဒါတွေပြင်ကိုအဲ့ဒီအသက်မွေးကြောင်းအတွက်ကိုလဲကျွန်တော်တို့ကဟလားစိုက်ပျိုးရေးအတွက်ဆိုလဲစိုက်ပျိုးရေးမွေးမြူဆိုလဲမွေးမြူရေးတော့ဒါလေးလုံနိုင်မှုအတွက်လည်းပြင်ဆင်ထားတယ်အဲ့ဒီအပြင်ကိုကိုယ့်ကိုစောက်တဲ့ဆိုတဲ့အခါကျမှကိုကနေပြတော့မှဝင်ပါဝင်ပြီးတော့မှလှူအားပေးလိုက်တဲ့အနေနဲ့အဲ့ဒီအလုပ်လုပ်တာနဲ့ကိုသူကဝင်ဝင်ရမယ်အဲ့လိုပေါ့အဲ့ဒီအတွက်ကိုလည်းကျွန်တော်တို့ကသူတို့မလုပ်တတ်ဘူးဆိုလို့ရှိရင်လည်းအဲ့ဒီမှာလည်းကျွန်တော်တို့သူတို့တင်နာနေပါတယ်ပြေးဖို့စီစဉ်နေလုပ်နေကြတယ
်ဒုက္ခတွေပြန်ပိုးတဲ့နေရာမှာပွင့်လင်းမြင့်တာမှုရှိရေးအတွက်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ကတာဝန်ရှိသူတွေအပါအဝင်နိုင်ငံတကာလူ့ခွင့်ရေးအဖွဲ့အစည်းတွေကိုကြီးကွင်ပြုတင်တယ်လို့ဘင်္ဂလားဒေ့ရှ်အစိုးရနဲ့အနောက်နိုင်ငံတွေဘက်ကတော့တောင်းဆိုနေကြပါတယ်ရှင
်။သောရရှင်များရှင်မြန်မာနိုင်ငံကနေရာတချို့မှာမကြသေးခင်ကပဲလူတွေထိခိုက်ဒေဆေခဲ့ရတဲ့ဘုံပေါက်ကွဲမှုတွေနဲ့အတူနိုင်ငံရေးအရာအကျန်းဖတ်မှုတွေတွေ့လာနေရပါတယ်။ဘယ်လိုအကြောင်းတွေကြောင့်နိုင်ငံရေးအကြမ်းဖက်မှုတွေပေါ်ပေါက်နေပါသလဲ။ဘယ်လိုလူတွေကနိုင်ငံရေးအကြမ်းဖက်မှုတွေကိုကျူးလွန်နေကြတာပါလဲ။နိုင်ငံရေးအကြမ်းဖက်မှုဘေးကကင်းဝေးအောင်ဘာတွေလုပ်ဖို့လိုနေသလဲဆိုတာတွေကိုတော့ VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ။
မနက်ဖြန်စနေည VOA တိုက်ရိုက်လေးလိုင်းအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာအခုတော့နိုင်ငံတကာသတင်းလွှာတပုတ်တင်ပြပါမယ်မကြာခင်ရပိုင်းတွင်ကျင်းပတော့မယ့်အကြိမ်60မြောက်ဩစကာအကယ်ဒမီဆုပေးပွဲမှာ2019ခုနှစ်အတွင်းအကောင်းဆုံးရုပ်ရှင်ဇာတ်ကားတွေကိုအုပ်စု24မျိုးခွဲပြီးပေးသွားမှာဖြစ်ပါတယ်ဒီတော့တွင်ဩစကာဆုပေးပွဲမှာလူမျိုးတွေနဲ့အမျိုးသားတွေပို့ပြီးနေရာယူလွှမ်းမိုးနေတာကိုပြောင်းလဲပစ်ဖို့ကြိုးစားတဲ့လှုပ်ရှားမှုတွေကြောင့်လဲအကယ်ဒမီရွေးချယ်ရေးအဖွဲ့ထဲမှာလူနည်းစုနဲ့အမျိုးသမီးတွေပိုမိုပါဝင်လာပါတယ် VOA သတင်းနောက်ပန်နီလုတ်ပေါင်လိုသတင်းပေးပို့ထားတာကိုမတ်ခင်ဖြူထွေးပြောပြမှာပါ
ပြီးခဲ့တဲ့နှစ်အော်စကာဆုပေးပွဲမှာအာဖရိကနယ်ပွားအမေရိကန်လူငယ်ကောင်လေးတယောက်အကြောင်းကိုရိုက်ထားတဲ့မိုးလိုက်ဇက်ကာကလူပြည်တွေအဓိကပါဝင်သရုပ်ဆောင်ထားတဲ့လာလာလန်းဂီတအသားပေးအချစ်ဆက်မြူကားကိုကျော်ပြီးတော့အော်စကာဆုရသွားခဲ့တာမှာလူအများတန်းတော်ဖြစ်ခဲ့ကြပါဗျ။ဒီနှစ်မှာလည်းအရင်နှစ်လိုပဲလူမျိုးနဲ့ခြားမှထည့်သွင်းစဉ်းစားချက်တွေဆက်ပြီးတော့ရှိသွားဖို့မျှော်လင့်ရတယ်လို့ George Mason တက္ကသိုလ်ကရုပ်ရှင်နဲ့ဗီဒီယိုလေ့လာရေးဆိုင်ရာညွှန်ကြားရေးမှူး Giovanna Chesler ကပြောပါတယ
် One of the things the Academy has done over the years is it's increased its membership
ဒီကနေ့နှစ်တည်းတွင်မှာအကယ်ဒမီဖွဲ့တယ်မှာပြောင်းလဲတစ်ခုကတော့လူမျိုးကြားမှမတူကွဲပြားတဲ့မင်းသားမင်းသမီးတွေတရုတ်ဆောင်တွေဇာညွန်းဆရာတွေတိုးလာတာပါအကယ်ဒမီအတွက်တစ်ကြိုစီရင်တင်သွင်းခွင့်ရှိတဲ့အဖွဲ့ဝင်9000ထဲမှာဒီလိုလူတွေပို့ပြီးတော့ပါလာတာဖြစ်ပါတယ်
ဒီအတွက်ရလက်ကတော့ဒီနှစ်တကြိုစီရင်တဲ့မှာအာဖရိကနယ်ပွားအမေရိကန်လေယာဉ်မှုတယောက်ဒုတိယကမ္ဘာစစ်အပြီးလူမျိုးရေးကွဲပြားမှုတွေရှိနေတဲ့တောင်ပိုင်းဒေသကိုပြန်လာတဲ့အကြောင်းကိုစက်အိဖွဲ့ရိုက်ထားတဲ့စံညူရေးဆရာမဒီရီရဲ့ Mad Bound လို့အာဖရိကနယ်ပွားတွေရဲ့အကြောင်းဇာတ်ကားတွေပို့ပြီးတော့ပါလာတာပါပဲ
Mad Bound Dries's film is being recognized in the categories of screenwriting and acting and cinematography.
Dries and Matt Bong ဇာတ်ကားကဆန်ညွန်တရုတ်ဆောင်တဲ့ရုပ်ရှင်တပ်ပုံအမျိုးသားစုရရဲ့ဇာတ်တင်ဆင်မှာပါပါတယ်။ဒီ Matt Bong ဇာတ်ကားအတွက် Rachel Morrison တစ်ကြိုပေးခံရတာဆိုရင်နှစ်ပေါင်း60အတွင်းမှာအခုလိုမျိုးအမျိုးသမီးဓာတ်ပုံဆရာမတူပထမဦးဆုံးချင်းတစ်ကြိုပေးရွေးချယ်ခံရတာဖြစ်ပါတယ်။
လူပြူကြီးစိုးမှုကိုတယောထားတဲ့ထိတ်လန့်ဖွယ်ရာ Get Out ဇာတ်ကား Director Jordan Peele တစ်ကြိုစီးရင်မှာပါလာပါတယ
် With Get Out there's incredible momentum same with Black Panther
Get Out ဇာတ်ကားကလည်း Black Panther ဇာတ်ကားလိုပဲလူကြိုက်များပြီးတော့အလားအလာအရန်ကောင်းနေတဲ့ဇာတ်ကားတစ်ခုပါကျမတို့ရဲ့ယူဆလက်ခံထားတဲ့အရာတွေကိုရုပ်ရှင်တွေမှာဆက်ပြီးတော့ထိဟက်နေနိုင်ဖို့ဒီလိုဇာတ်ကားမျိုးကအရေးပါပါတယ်
အသားရောင်ခွဲခြားမှုစတင်တဲ့ hashtag me too လှုပ်ရှားမှုတွေကိုလည်းဒီဇာတ်ကားတွေကထင်ရှားနေတာပ
ါ something cracked open with the me too movement and the time
hashtag me too လှုပ်ရှားမှုနဲ့အတူအပြောင်းလဲကြီးတွေဖြစ်လာခဲ့သလို hashtag times up လှုပ်ရှားမှုဆိုတာလည်းပေါ်လာပါတယ်ဒီလှုပ်ရှားမှုတွေကိုအခုတစ်ကြိုစင်ဝင်ဇာတ်ကားတွေကထင်ရှားနေစေပါတယ်ဒီဇာတ်ကားတွေကိုဖန်တီးသူတွေထဲမှာတဝက်ကျော်ကအမျိုးသမီးတွေပါရုပ်ရှင်တွေထဲမှာအမျိုးသမီးတွေကဥဆောင်လွှမ်းမိုးလာတာတွေ့ရပါတယ်
ဒီထဲမှာ Ladybird ရုပ်ရှင်ဇာတ်ကားကိုဖန်တီးသူရုပ်ရှင်မင်းသမီးလည်းဖြစ်စံညူရေးနဲ့ဒါရိုက်တာလည်းဖြစ်တဲ့ Greta Gerwig လည်းပါပါတယ်။သမီးနဲ့အမိကြားကချစ်ချင်းတရားစိုးရိမ်ပူပန်မှုတွေနဲ့တစ်ချိန်လုံးကြောက်ကြစားဖြစ်နေရတဲ့ဆက်ဆံရေးအကြောင်းကိုဆက်လန်းပွက်ထားတဲ့ဒီဇာတ်ကားဟာ Oscar 5ဆုတစ်ကြိုပေးခံထားရတာပါ။ဒီနှစ်တစ်ကြိုစာရင်းမှာ1980ပြည့်လို့အစောပိုင်းကာလတွေအတွင်းလူငယ်မျိုးသားတဦးကြားကအချစ်ဆက်လန်းအကြောင်းကိုရိုက်ထားတဲ့ Call Me By Your Name ဇာတ်ကားနဲ့အဖေါ်ဆုံးသွားပြီးတဲ့နောက်မှာဘဝအပြောင်းလဲတွေကိုကြုံရတဲ့လေငါပြောင်းထားသူအမျိုးသမီးတယောက်အကြောင်း A Fantastic Woman ဇာတ်ကားလို့လိင်တူချစ်သူတွေအကြောင်းဇာတ်လမ်းအသားပေးဒရမာဇာတ်ကားတွေလည်းပါလာပါတယ
် We see a lot of risk taking happening in the nominees in the international categories
နိုင်ငံတကာရုပ်ရှင်မျိုးစားတစ်ကြိုစီးရင်ထဲမှာရမရပြောရခက်လောက်အောင်ကိုဇာတ်ကားကောင်းတွေအများကြီးပါနေတာပါအဲ့ထဲမှာ A Fantastic Woman ဇာတ်ကားလည်းပါပါတယ်တရုတ်ဆောင်ထားတာကအရန်ကောင်းပြီးတော့သူသာဆုရခဲ့မယ်ဆိုရင်တော့သူကပထမအဦးဆုံးအကယ်ဒမီဆုရတဲ့လေငါကပြောင်းထားရတဲ့သူဖြစ်လာမှာပါဒီနေ့အကယ်ဒမီအတွက်တစ်ကြိုပေးခံရတဲ့ဒါရိုက်တာတွေထဲမှာတော့လေငါကပြောင်းထားရတဲ့သူတယောက်လည်းပါပါတယ်သူကတော့ Strong Island မှတ်တမ်းရုပ်ရှင်အတွက်တစ်ကြိုပေးခံထားရတဲ့ Jens Ford ပါ
လူမျိုးကြားမှခွဲခြားမှုတွေနေပြီးမြတ်တပွင့်လင်းတဲ့ဟောလိဝုဒ်ရုပ်ရှင်လောကကိုမြင်ရဖို့ကတော့အချိန်ဆောင်ရလိမ့်အောင်မယ်လို့ Chesler ကပြောပါတယ်ဒါပေမဲ့ရုပ်ရှင်ဇာတ်ကားတွေထဲမှာရောဇာတ်ကားတွေရဲ့နောက်ွယ်မှာပါအမျိုးသမီးတွေနဲ့လူနည်းစုတွေသူတို့ရဲ့ဘဝတွေကိုပုံမတင်ပြခွင့်ရပြီးတော့အော်စကာရွေးချယ်မှုတွေမှာလည်းပိုးပြီးတော့မြတ်မြတ်တတပါဝင်လာနိုင်ဖို့မျှော်လင့်ချက်တွေကတော့တစ်နှစ်ထက်တစ်နှစ်ပိုးပြီးတော့အားကောင်းလာနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒ ုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VO ရဲ့တောက်ကြနေညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းနူမီတာ19 25 32တို့ကနေဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်းအမေရိကန်တခွင်အစီအစဉ်နဲ့အတူသိပ္ပံနဲ့နည်းပညာကဏ္ဍတင်ဆက်တဲ့အခါမှာတော့
အဲ့လိုညနိုင်ပြီးတော့အကွက်စနစ်ကြီးကပေါ်လိုက်တဲ့အခါကျတော့မိမိလက်ဝက်ကိုမိမိအချိန်နဲ့ရေးညီဝင်လို့ထွက်လို့ရတယ်စက်တင်လည်းဝင်လို့ထွက်လို့ရတယ်
နောက်ပိုင်းမှာတင်ဆက်မဲ့သိပ္ပံနဲ့နည်းပညာကဏ္ဍမှာစောင့်မျှော်နှားဆင်နေပါတယ်ခင်ဗျာအခုတော့အမျိုးသမီးကဏ္ဍတင်ဆက်ပို့ပါပဲဒီတစ်ပတ်မှာတော့စင်ကာပူမှာအင်အကူဖြစ်သွားရောက်လူကန်သူအသက်33နှစ်အရွယ်တိုင်းရင်းသူချင်းအမျိုးသမီးတူဦးလည်းဖြစ်တဲ့ February လ29ရက်အင်္ဂါနေ့မနေ့6နာရီမှာသူ့အလို့ရှင်နေထိုင်တဲ့စီရန်ကူရပ်ွက်ရှိ12ထပ်တိုက်ပေါ်ကနေခုန်ချပြီးအဆုံးစီရင်ခဲ့သူကျောင်းနေရွယ်ကလေးနှစ်ဦးရဲ့မိခင်ဖြစ်တဲ့လဲဟီနေကင်းရဲ့ဇာပနာခန္ဓာကိုစင်ကာပူနိုင်ငံမှာတောက်ကြနေကျင်းပါပါတယ်စင်ကာပူမှာမြန်မာနိုင်ငံကအိမ်အကူတွေတိုက်ပွဲကနေခုံချတေဆုံးတာဟာဒါဟာ၈လအတွင်းဒုတိယအကြိမ်မြောက်ဖြစ်ပါတယ်ဒါကြောင့်မြန်မာအိမ်အကူတွေရဲ့စင်ကာပူမှာတောက်ရောက်လုကန်ရတဲ့အခက်အခဲတွေကဘယ်လိုရှိသလဲဆိုတာကို Home အဖွဲ့အစည်းကဦးတင်မောင်ဝင်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လလတန်တင်ပြထားပါတယ်
You can bend but never break me, 'cause it only serves to make me more determined to achieve my final goal.
ကိုတမဝင်းတို့စင်ကာပူမှာအဲ့အခုအမျိုးသမီးလေးတယောက်ဒီတိုက်ခန်းပေါ်ကနေပြီးမှခုံချပြီးတော့မိမိကိုယ်ကိုအဆုံးစီရင်သွားတယ်လို့သိရပါတယ်အဲ့ဒီကြောင်းနည်းနည်းပြောပြပေးပါလားရှင
်ဟုတ်ပါတယ်ဒီအမျိုးသမီးလေးကလေရှင်းပြနေကတမိုးမျိုးနယ်ရပါလေသူ့နာမည်ကလိုင်းနီခိင်းနဲ့ကုပီချင်းသားတို့မျိုးနယ်စုချင်းမျိုးသမီးလေးတယောက်ပါသူကဒီစင်ကာပူကိုဒါဒုတိယကြိမ်လာပြီးတော့လွတ်လွတ်တာပဲပထမကြိမ်လာလွတ်တယ်6လ9လလောက်နေပြီးသူကပြန်သွားတယ
်
ဒါဆိုသူဒုတိယကြိမ်ပြန်လာမှ6လလောက်ယူသွားပြီပေါ့အဲ့ဒါကသူဒီမှာလွတ်တဲ့အခါမှာလွန်ခဲ့တဲ့2ရက်ကပေါ့လေ Tuesday မနေ့အစောကြီးခုံချတယ်အဲကွန်ဒိုမီနီယံ12ထပ်လို့ပြောရဲအဲကွန်ဒိုကသူနေတာအပါစီရံကူနေရအဲ့ဒီနေရာမှာအဲကွန်ဒိုမီနီယံမှာ
အဲ့တော့17တက်နောက်မဆို17တက်တိုက်ဘောကသူကခုံချရ
တယ်ဟာအဲ့အောက်ထပ်မှာအဲ့ကွန်ဒိုမီနီယံမိတက်မှာတွေ့တဲ့အခါကျတော့အဲ့ဒါကိုရေရလီပြီးတော့စစ်စည်းထားတာပေါ့လေအခုံချတယ်လို့တော့အဲယူဆထားတာပေါ့လေဒါကတော့တရားရုံးရောက်တော့မှပဲရေရတော့အခုမှုစုံစမ်းနေတာပေါ့လေအဲအလောင်းကတော့အခုရှင်ဝဲယုံရောက်နေအဲ့နေရာပဲနောက်ပြီးသူ့ရဲ့ဦးလေးရတဲ့ဒီကိုရောက်နေပြီပေါ့
ဟုတ်ကဲ့
တနေ့ရည12နာရီပါရောက်တယ်ပေါ့လေမနေ့ကတော့တန်ယုံနဲ့တွေ့ရနောက်ကျွန်တော်တို့ဒီမြန်မာဖွဲ့စည်းရေမြန်မာကလပ်ချင်းဖွဲ့စည်းရလူကြီးတွေနဲ့သူတွေ့ပြီးပြီပေါ့လေတွေ့ဆိုပြီးတော့ဒီနေ့17နာရီခွဲမှာတော့အဲ့ဒီခုနကပြီးတော့အလောင်းကိုထုတ်ပြီးတော့နောက်ဖြန်ကားကိုကျွန်တော်တို့စချိုးဖို့စီစဉ်ထားရပေါ့
အဲ့တော့ तू အခုလိုပေါ့နော် तू အလောင်းကိုတိုက်အောင်မှတွေ့တယ်ဆိုတော့ယူဆရတာ तू ခုံချပြတော့မိမိကိုမိဆုံးစီရင်တဲ့ပေါ့ပေါ့အဲ့တော့
ဟုတ်ပါတယ
်ဒီအလုပ်လုပ်ကြရတဲ့အခြေအနေရောဘာများကြာသေးလဲမသိဘူးအင်ရှင်နဲ့ဒီအင်အကူကြားမှာပေါ့နော
်နောက်ဆုံးချိန်ထိမှာတော့ကျွန်တော်တို့သိတာတော့ तू အဲ့မခုံချခင်မတိုင်ခင်ညမှာတဲ့ तू က तू မျိုးသားနဲ့ပုံပြောသေးတယ်လို့တော့ကျွန်တော်တို့သတင်းသိထားရတယ်ပေါ့လေနောက်တစ်ခုကကျွန်တော်တို့မသိတာကဘာမသိတာလဲဆိုလို့ရှိရင်နောက်သားဖြစ်ဒီကိုယ့်ကိုဆူဆိုက်လုပ်တယ်ဆိုလို့ရှိရင်တော့ message ပေးတာတို့တာရေးတာအဲ့အရာတွေကကျွန်တော်တို့ရှိလားမရှိလားမသိဘူးရဲတွေရှိမှာပဲသူသိမှာပဲကျွန်တော်တို့တော့မသိဘူးပေါ့သူကတော့ဒီရဲကစုံစမ်းသေးပဲ coronary inquiry မှာတရားရုံးရောက်တော့မှာပဲတဲ့အဲ့ကြတဲ့ခါကျတော့မှာရဲဒီနေ့တော့ပို့ပြီးပြီးတော့ဒီဥစ္စာဆူဆက်ဖြစ်တယ်မဖြစ်ဘူးဆိုတာကိုကျွန်တော်တို့သိမှာပေါ့လေ
ဟုတ်အရင်ကလေဒီစင်ကာပူမှာမဆီမာဦးတို့ဒီလိုမျိုးတိုက်ပွားခုံချတာရှိခဲ့ဘူးတယ်လေအဲ့ဒါလည်းဒီအင်ရှင်ဟိုအလုသမာပြဿနာပေါ့နော်သူတို့စိတ်ဆင်းရဲမှုတန်းမခံနိုင်လို့လူခုံချဆိုအခုရဲကတော့အင်ရှင်ကိုစစ်ဆေးမှုတွေဘာတွေမလုပ်ဘူးလားရှင
်အာလုပ်ပါတယ်သေပြီဆိုတာနဲ့အဲ့လိုတစ်ခုဖြစ်ပြီရှင်တော့သူရဲရလေပြီးတော့အင်ရှင်ကတော့မင်းများစုံစမ်းမှုလုပ်တယ်လေသူတို့တွေကဘာလို့လဲဆိုလို့ရှင်အဲ့ဒီသေမှုသေခြင်းကိုစုံစမ်းတယ်စုံစမ်းပြီးလို့ရှင်အဲ့ဒီဥစ္စာကိုရဲ complete investigation ပြီးပြီဆိုလို့ရှင်သူကတရားရုံးကို coroner ကိုဟာတရားရုံးကနေပြီးတော့သူကလေပြီးတော့ထောက်ထားကိုကြည့်ပြီးတော့ပြောဟုတ်ပြီဒီဥစ္စာကပါလေဒီသူစားဖြစ်တယ်သူအဆူဖြစ်တယ်ဆိုလို့ရှိရင်အဲ့မှာသူကလည်းတော့မှအမှုကပိတ်သွားအဲ့လိုဖြစ်တဲ့အခါကျလို့ရှိရင်မတရားရုံးကဆိုလို့ရတဲ့အချိန်သူကဘာလို့လဲဆိုတော့ကျွန်တော်တို့ဒီစံရုံးကိုသူကအကြောင်းကြားရတာသို့နောက်ပြီးလို့ရှိရင်ဒီကကရှင်ကဒီ relative စီရှိရင်ပေါ့ခုဒီမှာကြတဲ့အခါကျတော့ကျွန်တော်တို့ကအဲ့စံရုံးကနေပြီးတော့အများအားဖြင့်ကျွန်တော်တို့အဲ့ရုံးခေါ်ရပေါ့အဲ့မှာသွားပြီးတော့နားထားပါစင်မာဟုတ်ကိစ္စကလည်းဒီတိုင်းပဲတရားရုံးကနေပြီးဟုတ်ပြီဒီဥစ္စာကတရားမှုဝိတ်ပြလို့ရတယ်ပေါ့လေဒီဝင်ဖြစ်သွားပြီပေါ့အာကိုကိုရာဇဝင်မဟုတ်ဘူးဆိုပြီးအဲ့လိုလုပ်တယ်ပေါ့လေ
ဒါပေမဲ့လို့လေကိုကိုကိုအဆုံးစီရင်နေဆိုတာကလေစိတ်ဆင်းရဲမှုကြီးမားလွန်းကြီးလို့အဆုံးစီရင်တာလေအဆုံးစီရင်နေဆိုတဲ့အခါမှာအကြောင်းအရာကတော့ရှိရမှာပေါ့ဟုတ်တယ်မဟုတ်လား
အကြောင်းအရာတစ်ခုတော့ရှိရမှာပေါ့လေဒီဥစ္စာတော့ကျွန်တော်တို့လည်းမသိနိုင်ဘူးပေါ့နောက်လို့အင်ရှင်နဲ့အိဟိုပြဿနာဖြစ်လို့ပဲလားပြဿနာဆိုတာအဲ့မှာ stress ကိုမခံနိုင်တာမှန်တော့ကျွန်တော်တို့ဒီဟိုနေ့ကတော့ stress တာမခံနိုင်ဘူးလို့ပေါ့ကိုယ်ထပောက်ရှာတာပေါ့လေ stress ကလည်းအမျိုးစုံဖြစ်နိုင်တာဟုတ
်
ဒီ work environment ကြောင့်လည်းဖြစ်နေတယ် family environment ကြောင့်လည်းဖြစ်တယ်ဘာကြောင့်လဲဆိုတာတော့ကျွန်တော်တို့လည်းသိချာမသိဘူးပေါ့လေ
။ तू ကလည်းအခုကဒုတိယတစ်ခေါက်ဆိုတော့သူ့ရဲ့မိတ်ဆွေတငယ်ချင်းတွေလည်းရှိမှာပေါ့အဲ့တော့ကိုတမဝင်းတို့ရဲ့ဒီအဖွဲ့အစည်းကဒီမှာလာရောက်နေတဲ့ဒီပြောင်းရွှေ့အလုပ်သမားတွေကိုတန့်နိုင်တဲ့အကူအညီတွေပါတွေပေးနေတယ်ဆိုတော့သူ့မိတ်ဆွေတငယ်ချင်းအပေါင်းအသင်းတွေရောမိများပြောဆိုတာတွေစုံစမ်းစစ်ဆေးမှုတွေရောလုပ်ကြည့်သေးတာရှင
်။နေရာဆိုကျွန်တော်တို့သူ့အူလင်းနဲ့လည်းတွေ့ရပေါ့လေဟိုအပေါင်းအသင်းတွေပါတွေရလीပြီးတော့လာပြီးတော့တွေ့ဆုံတာပါညာတော့ရှိတယ်ဒါပေမဲ့အခုချိန်ဒီကိုကြောင်းကိုဘာကြောင်းလဲဆိုတာကိုကျွန်တော်တို့မသိသေးဘူးခင်ဗျာသူကလည်းလေအတက်ကတော့မငယ်တော့သူ30ကျော်လောက်ရှိနေ
ပြီ
လေအဲသူ့မှာလည်းကလေးနှစ်ယောက်လည်းရှိတယ
်
ဟုတ်ကဲ့အဲသူ့အမျိုးသားကလည်းပညာလုပ်တယ်လို့ကျွန်တော်တို့သိထားတယ်လေ
ဟု
တ်ကဲ့မနေ့ကကြောင်းနေပဲပေါ့တယောက်ကလာတယ်သူတော်မှ shock ဖြစ်သွားတယ်အဲ့ဒီတင်ကြတော့တဲ့သူအဲ့လိုပြောတမ်းတော့ကြားတယ်ပေါ့လေကျွန်တော်ဘာကြောင့်ဆိုတော့သူမကိုသိချာမသိဘူးသူ့ဦးလေးကလည်းကျွန်တော်တို့ကသူလည်းအံ့ဩနေတယ်တကယ်လို့သူ့အပေါင်းအသင်းချင်းအပန်းဝဲရတယ်သူနဲ့ဒီ chest တို့ဘာလို့မှတက်တက်ဆိုတော့ဆိုလို့ကျွန်တော် Sunday လောက်မှသူကြာမှာပဲကျွန်တော်တို့အဲ့ဒီသူနဲ့တွေ့မှာပဲသိချာသိတော့မှာ
အခုလို့ဘာအကြောင်းရလို့အသေးချာတော့မသိရသေးပေမဲ့လို့လေဒီမှာဦးတို့ဟိုကိုကိုကိုအဆုံးစီရင်ခဲ့တာရှိတယ်ဒီချင်းအမျိုးသမီးလေးပြုံကုန်တုံးတို့နော်အလုရှိရဲ
့တက္ကသိုလ
်နှိမ့်ဆက်မှုကြောင့်တက္ကသိုလ်ရှိဆိုတော့စင်ကာပူမှာပေါ့နော်ကိုဒီမဝူတို့ကလည်းဒီအလုသမားကြီးကိုကူညီဆောင်ရွက်ပေးနေဆိုတော့အိမ်အကူတွေလာလုတဲ့နေရာမှာပေါ့နော်သူတို့အဓိကရင်ဆိုင်နေရတဲ့ပြဿနာတွေကဘာတွေပါလဲကိုဒီမဝူ
ကျွန်တော်ဒုက္ခဖြစ်လို့တွေ့တဲ့လူတွေရဲ့အဓိကပြဿနာသူတို့ကဒီ communication problem ရှိတယ်ပေါ့အလုရှိမှကသူကပြောတော့ဆိုနားမလဲတဲ့ problem တစ်ခါပြောတော့ကြောက်လဲနားမလဲနောက်တစ်ခါပြောလဲနော်စိတ်တူပြီးတော့ရဲ့အလုရှင်ဘက်ကလည်းဒေါသထွက်မှာပေါ့လေအဲ့ဒီအခါကျရင်ကိုယ့်ဘက်ကဒေါသကိုခံနိုင်လို့ရှိရင်တော့တမျိုးနေတိုင်းလိုစူချေးမောင်းခံနိုင်ရတယ်ဆိုလို့ရှိရင်သူအဲ့ stress ကလည်းမနေဘူးလေကျွန်တော်အဲ့ဒီဥစ္စာအကြီးကပြဿနာလို့ကျွန်တော်ဆက်ဒုတိယပြဿနာကတော့အဲ့လုံငန်းမကျွမ်းတာပေါ့တော်တော်များများတောရရောက်လာတဲ့ဟာလေးများတဲ့အခါကျတော့ဒီမှာရှိတဲ့ဒီအိမ်သုံးပစ္စည်းတွေကိုမသုံးဘူးမကင်ဘူးဟောတင်ပေးတဲ့ဥစ္စာကိုနားမလဲအဲ့အဲ့ကြောင့်လည်းအိမ်ရှင်မကလည်းဒေါသထွက်တာရှိမယ်နောက်တစ်ခုကကြတော့ဗါးဆိုလို့ရှိရင်သူ့ရဲ့အသက်အရွယ်ပေါ့အသက်နည်းနည်းကြီးလို့ရှိရင်ကတော့ဗါးဖြစ်ဖြစ်ဒါအသက်ကြီးတော့မှအခုဖြစ်သွားတဲ့မျိုးသမီးဆိုရင်30ကျော်တော့ရှိသွားပြီအဲ့တော်တော်များများတွေ့ရတဲ့ဥစ္စာကဗါးလဲဆိုလို့ရှိရင်အသက်ငယ်တဲ့မျိုးသမီးလေးတွေပေါ့ဒီမှာ23နှစ်မှအိမ်မော်လို့လို့ရတယ်ချုပ်လာဆို18 18 20တော့မှဇင်မာဦးလို့ပြောင်းနိုင်တွန်းလို့ဆိုလို့ရှိရင်သူတို့ကအခက်ငယ်ငယ်တွေပေါ့အဲ့လိုလူမျိုးတွေဆိုလို့ရှိရင်တော့ဒီ stress down ကိုမခံနိုင်ဘူးအဲ့ဒါကြောင့်လို့ကျွန်တော်ထင်တယ်လေ
စင်ကာပူမှာအင်းအကူတွေပေါ့နော်လှုပ်လှုပ်တာဒီတိမ့်နဲ့ချီရှိတဲ့ထဲမှာအများဆုံးကတော့ဖိလစ်ပိုင်နဲ့အင်ဒိုနီးရှားတွေပေါ့နော်နောက်တော့မြန်မာကတော့3000 4000လောက်ရှိတယ်ဆိုတော့3000 4000ဆိုလေနည်းတဲ့အရေးအတွက်တော့မဟုတ်ပါဘူးအဲ့ခါကျတော့သူတို့တွေကိုအကောင်းဆုံးပေါ့နော်ဘယ်လိုအကာအကွယ်ပေးနိုင်မလဲဘယ်လိုအကြံပေးချင်လဲရှင
်အဲကျွန်တော်အကြံပေးချင်တာတော့ကျွန်တော်တခုပဲဒီကိုရောက်လာတဲ့လူတွေကိုဘယ်လိုနည်းနဲ့ဖြစ်ဖြစ်အသက်ငယ်ငယ်ပဲရောက်ကြီးပဲရောက် သူတို့မှာဒုက္ခဖြစ်တယ်ဆိုလို့ရှိရင်အခုကြီးတောင်းဖို့အတွက်ကြီးကလိုအပ်နေတာတော့ဗာလဲဆိုလို့ရှိရင်တယ်လီဖုန်းလေးတစ်လုံးပေါ့မှာသူတို့ဒီမှာတယ်လီဖုန်းတွေရှိတယ်အဲ့ဒါကိုအင်ရှင်တွေကအိမ်ရောက်တာနဲ့တော်တော်များများအသိခံရတယ်သုံးဝေးမပေးဘူးအဲ့လိုလူမျိုးတွေကြိုက်ကြလို့ရှိရင်မှာအခုကြီးတောင်းဖို့အတွက်ကညဘက်မှာပဲဖြစ်ပါပဲဖြစ်သူ့မှာဆို stress ရလို့မှာရင်းဖွင့်နေတယ်ပဲဖြစ်ဖြစ်ဖွင့်ဖို့အတွက်သူ့မှာအဲ့လိုမရှိဘူးတော့ချို့ဆိုအပြင်ကို၄၅၆လကိုမထွက်အောင်အိမ်ထဲမှာပဲနေနေရအဲ့လိုညာသူက stress တွေကို release လုပ်ဖို့အတွက်မရှိဘူးပေါ့လေအဲ့တော့စကားပြောလို့ရတယ်ဆိုရင်ဗျာထွက်ဖို့တခုတော့ရတာတယ်လီဖုန်းကကျွန်တော်တို့ဒီ ancient တွေသိမ်းထားတာကိုကျွန်တော်ကတော့မသိမ်းစေချင်ဘူးဒါအဓိက hacker ဖြစ်လို့ရှိရင်အဲ့ဒါကုတ်အတွက်လည်းနဲ့တခုပဲလေအဲအခုစာတွေ့နေရတာဗာလဲတွေ့ဆိုရင်အဲ့ဒီတယ်လီဖုန်းကိုသိမ်းထားတဲ့ဥစ္စာကသူတို့ကအင်ရှင်တွေမဟုတ်ဘူးဒီစင်ကာပူမှာရှိတဲ့အေဂျင့်တွေသူတို့အေဂျင့်ရှိကိုရောက်တာနဲ့တယ်လီဖုန်းကိုတခါတည်းသိမ်းပလိုက်တယ်အဲ့ဗာလဲဖြစ်ဖြစ်ဒုက္ခရောက်ပြီဆိုရင်သူတို့ကအခုကြီးတောင်းလို့မရတော့ဘူးလေအဲ့ဒီဥစ္စာလေးကတော့ကျွန်တော်ဟိုအရေးကြီးတယ်လို့ကျွန်တော်ထင်တာဟုတ်ကျွန်တော်ကြုံတွေ့နေရတဲ့အခြေအနေတွေကကိုတလောကဆိုလို့ရှိရင်ခရီးမလေးတယောက်ကျွန်တော်တို့ဖွဲ့ဖို့ပေါ့လေဖုန်းဆက်ဖို့ဥစ္စာကိုသူ့ဒီမှာဖုန်းသွင်းလို့မရဘူးကံကောင်းစွာနဲ့သူအိမ်အောက်ကတယောက်ကသူတို့ကသူကပဇက်အကူညီတောင်းလို့မှာအဲ့ဒီဖုန်းနဲ့စိတ်ပြီးကျွန်တော်တို့အကူညီတောင်းလို့ကျွန်တော်တို့ကအကူညီပေးလိုက်ရတာရှိတယ်အဲ့လိုမျိုးတွေ။ဟိုကျွန်တော်ဒီမှာဆိုလို့ရှိရင်တန်ယုံကလည်း 24 hour online service ရှိတယ်။ဒါပေမဲ့အဲ့ဒီဥစ္စာကိုအခက်အခဲဖြစ်တဲ့အခါမှာဆက်သွယ်ဖို့အတွက်ကသူတို့မှာအခက်အခဲရကုနေလို့သူဖုန်းအသိခံလိုက်ရတဲ့အခက်အခဲ။အဲ့ဒီအခက်အခဲကိုတော့ပထမဆုံးအနေနဲ့ဖြေရှင်းသင့်တယ်လို့ထင်တယ
်။ဒေါ်လလသန်းစီစဉ်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ကြရပါခင်ဗျာအခုတော့ကိုအောင်တင်ပြမယ်သုတဆုံလင်အမေရိကန်တခွင်အစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်အစီအစဉ်မှာတော့အမေရိကန်မှာရှိတဲ့ဒီနယူးယောက်မြို့ကစပိုင်ပြတိုက်ဖလော်ရီဒါပြစ်ခတ်မှုအပြီးတနတ်ကန်ဆောင်သူတချို့သူတို့တနတ်တွေကိုဖျက်ဆီးပစ်ခဲ့တာနဲ့အမေရိကန်စီးရီးယန်းဆရာဝန်တယောက်ဘာရီစိုးရိမ်ပူပန်နေတယ်လဲဆိုတဲ့အကြောင်းလေးကိုကိုအောင်ကစူးစီးတင်ပြထားပါတယ်
အလိုင်းရဲ့တချို့အလို့ဟာလွယ်ကူတဲ့အလို့မဟုတ်ပါဘူးအခြေခံဘူးသုတပြည့်စုံမှုလိုအပ်တဲ့အပြင်လျှို့ဝှက်စမ်းကြဲတဲ့ပစ္စည်းကိရိယာတွေကိုလည်းသုံးသပ်ရပါမယ်နယူးယောက်မြို့မှာဖေဖော်ဝါရီလလယ်ပိုင်းကဖွင့်လှစ်ခဲ့တဲ့ Spine Scape ပြတိုက်မှာတော့လာရောက်ကြည့်ရှုသူတွေအနေနဲ့ထောက်လိုင်းရေးလျှို့ဝှက်လုပ်ငန်းတွေနဲ့လျှို့ဝှက်ထောက်လိုင်းရေး agent တူရဲ့ဘဝကိုတစ်စိတ်တစ်ဆောင်လေ့လာခွင့်ရမှာပါ Spine Scape ပြတိုက်မှာအခန်းပေါင်း9ခန်းပါဝင်ပြီးပြတိုက်ကိုလာလေသူတွေအနေနဲ့ကိုဟာဘယ်လိုထောက်လိုင်းရေး agent ဖြစ်မလဲဆိုတာအပြင်စစ်ဆေးမေးမြန်းတဲ့ကိရိယာတွေတခြားပစ္စည်းတွေကိုလည်းကိုယ်တိုင်စမ်းသပ်နိုင်ပါတယ်ပြတိုက်တာဝန်ခံတူဖြစ်တဲ့ Shelby Pritchard က
And then most importantly it's also a personal journey. So when you go through the
stage Sejo Mimya ya ma phie cha tu ani ne lin bi pyo ni ya la so ra ko ba khan man ti nai ne set twi pyin laser snit thong pait lai phwin lai phin ni de mi lou ni ko khan myan myan tong pyan lai phan na myo ko le san tat nai ma de. Da pyin ko ye khan nai swan a mat nyan swan a naw blo lu myo phit le so ra ko ba san tat nai ma de. Ai naw do tu ro ga blo thau lan yin agent phit de le so ra ko le pyan pyo pya pi ba de.
ပြခန်းတိုင်းမှာတဆိုင်ရာခေတ်ကာလအလိုက်ပြတ်တာပြီးဒုတိယကမ္ဘာစစ်ကာလကဂျာမန်နေလျှို့ဝှက်ကျဉ်းန်းပေးပို့ရာမှာအသုံးပြုတဲ့ Enigma စက်ကိုလည်းပြတ်တာထားပါတယ်။ဒါအပြင်နိုင်ငံတကာဟက်ကာအဖွဲ့ဝင်တွေသုံးတဲ့မျက်နှာဖုံးနဲ့အဖွဲ့ဝင်တယောက်ရဲ့လျှို့ဝှက်နာမည်ကိုလည်းပြတ်တာထားပါတယ်။ကျွန်းလုံသားတွေဖမ်းပြီးတဲ့ပင်လယ်စာဆိုတဲ့ခေါင်းစဉ်အောက်မှာတော့မကြသေးခင်နှစ်ပိုင်းတွေအတွင်းအရှိတောင်အာရှထိုင်းနိုင်ငံငါးဖမ်းလုပ်ငန်းခွင်မှာမြန်မာအပါဝင်တရားမဝင်ရွှေ့ပြောင်းလုပ်သားတွေဟာကျွန်းလုံသားတွေအဖြစ်နဲ့အလုတ်လုံနေရပုံကိုထောက်လန်းဖော်ထုတ်ခဲ့စဉ်မှာ AP သတင်းဌာနကအသုံးပြုခဲ့တဲ့ကင်မရာတွေစစ်ပစ္စည်းတချို့နဲ့သတင်းတောက်တွေရဲ့မှတ်တမ်းစာအုပ်တချို့ကိုလည်းပြသထားပါတယ်။ဂျိုရုဆက်သွယ်ရေးနည်းပညာကိုသုံးပြီးကျွန်းလုံသားတွေဖမ်းပြီးတဲ့ရေသရဝါတွေကိုတင်ဆောင်လာတဲ့တင်မောသွားရလမ်းကြောင်းနဲ့အဲ့ဒီပစ္စည်းတွေတူလန်ရနေရာတွေကိုလည်းသတင်းတောက်တွေကဖော်ထုတ်နိုင်ခဲ့တာပါ။
Every gallery at Spy Escape connects its subject matter to the present day.
Spy Escape ပြခန်းတွေကဒီကနေ့လက်ရှိကာလနဲ့ဆက်ဆက်ပြီးတော့ပြသထားပါတယ်။လျှို့ဝှက်ရေးသားထားတဲ့စာရင်းနဲ့ပတ်သက်တဲ့ပြခန်းတွေမှာဆိုရင်လေဒုတိယကမ္ဘာစစ်ကာလကလျှို့ဝှက်ကျဉ်းန်းစာဖော်ထုတ်ခဲ့တဲ့အကြောင်းအရာတွေကိုဖော်ပြထားပြီးတော့အဲ့ဒီချိန်ကဖြစ်ပျက်တွေဟာကနေ့ခေတ်လူတွေရဲ့နေ့စဉ်ဘဝအပေါ်ဘယ်လိုတည်ရောက်မှုရှိလဲဆိုတာကိုလည်းပြသထားပါတယ်။ကိုရေးချင်တာတွေကိုလျှို့ဝှက်ရေးသားပေးပို့လို့ရတဲ့ WhatsApp လို Telephone Application ရှိပေမဲ့လည်းဒီလိုလျှို့ဝှက်ရေးသားထားတာတွေကိုဖော်ထုတ်လို့မရဘူးဆိုတာမျိုးမရှိပါဘူး။ဖော်ထုတ်လို့မရသေးတာပဲရှိရပါ
။ထောက်လိုင်းဟောင်းတွေ hacker တွေနဲ့ ထောက်လိုင်းအေဂျင်စီတွေက spine scape ပြတဲ့ပေါ်ပေါက်လာအောင်ဝိုင်းဝန်းကူညီကြပါတယ်။နယူးယောက်မြို့လေကဒီပြတဲ့ကိုသွားရောက်ကြည့်ရှုမယ်ဆိုရင်တော့ပြတဲ့ဝင်ကြီးလူကြီး$39ခလေး $32ပေးရမှာပါ။ American စစ်ဖက်နဲ့ရဲတပ်ဖွဲ့ဝင်စစ်မှုထောင်တွေအတွက်တော့အထူးစည်းနှုန်းက$30ဖြစ်ပါတယ်။အုပ်စုလိုက်သွားကြည့်မယ်ဆိုရင်တော့ကြိုတင်ပြီးတော့သွားကြည့်မယ်အချိန်နဲ့ဝင်ကြီးညှိနှိုင်းဖို့လိုပါမယ်။ပြတဲ့အတွင်းမှာလည်းဓာတ်ပုံတွေအမှတ်တရရိုက်လို့ရပါတယ်ခင်ဗျာ။အမေရိကန်ပြည်ထောင်စုဖလော်ရီဒါပြည်နယ်မှာတနက်သမားတဦးကပစ်ခတ်တာကြောင့်လူငယ်အများစုအပါအဝင်လူ18ဦးသေဆုံးပြီးတဲ့နောက်ပိုင်းအထူးသဖြင့်ဒီစစ်ပတ်သုံးချင်းမွေးရိုင်ဖယ် AR-15 လို့တနက်မျိုးကင်ဆောင်ခွင့်နဲ့ပတ်သက်ပြီးစီမင်းစီကန်တင်းတင်းကြပ်ကြပ်ချမှတ်ဖို့အမေရိကန်ပြည်ထောင်စုမှာကြဲကြဲလောင်လောင်တောင်းဆိုမှုတွေထွက်ပေါ်လာပါတယ်။အခုလိုចောင်းသားလူငယ်များပြားသေဆုံးပြီးတနက်ကင်ဆောင်ခွင့်ကိုသဘောကျနှစ်ချိုက်သူတွေကတနက်ဆက်လက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးကာကွယ်ပြောဆိုကြတယ်လို့တချို့တနက်ပိုင်ရှင်တွေကတော့အခုလိုအဖြစ်ဆိုမျိုးထပ်မကြုံရလျောင်းဆိုတဲ့ရည်ရွယ်ချက်နဲ့သူတို့ပိုင်တဲ့တနက်တွေကိုဖျက်ဆီးပစ်ပါတယ်။အဲ့ဒီထဲမှာနယူးယောက်ပြည်နယ်စကော့တောင်းကစကော့ပပလာဒိုလည်းပါပါတယ်
That my gun's out there and it can just one day possibly commit.
ကျွန်တော်ကဒီတနက်ရှိနေသေးပါလားဆိုတဲ့အသိနဲ့ကျွန်တော်ဆက်နေလို့မရတော့ပါဘူး။ဒီတနက်မျိုးဟာတစ်ချိန်ချိန်မှာ Florida ကပြစ်ခတ်မှုမျိုးဖြစ်ပွားကောင်းဖြစ်ပွားသွားစေနိုင်ပါတယ်လို့ Facebook video ထဲမှာသူကပြောပါတယ်။နေအိမ်နောက်ဘက်ခြံဝန်းထဲမှာထိုင်းပြီးအခုလိုပြောနေပုံနဲ့တနက်ကိုလွှတ်စက်နဲ့ထပ်ပိုင်းဖြတ်ခဲ့တဲ့ပုံတွေကိုလည်း video ထဲမှာတွေ့ရပါတယ်။ဆီးရီးယားလူမျိုးကင်ဆာရောဂါကုဆရာဝန် Address Othman ဟာဝေဒနာရှင်တွေကိုရောဂါပျောက်ကင်းအောင်ကုသပေးနေချိန်မှာပဲဆီးရီးယားနိုင်ငံ Afrin မျိုးကသူ့မိသားစုဝင်တွေကတော့အသက်ဘေးအန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ American ပြည်အောင်စုမှာအနည်း20နီးပါးကြာနေထိုင်ပြီးဖြစ်တဲ့ဒေါက်တာ Othman ရဲ့မိသားစုဝင်တွေနေထိုင်ရာဆီးရီးယားမျိုးကိုတူရကီကတိုက်ခိုက်နေရတဲ့ပတ်သက်ပြီးအမေရိကန်ပြည်ထောင်စုကဂျာဝင်ဟန်တာခြင်းမရှိတဲ့အပေါ်လဲသူကစိတ်ပြက်လက်ပြက်ဖြစ်နေပါတယ်။ Address Othman ဟာမန်ဆာချူးဆက်ပြည်နယ်ကဆေးကန်းတစ်ခုမှာကင်ဆာရောဂါကိုဆရာဝန်အဖြစ်အလုပ်လုပ်ကင်နေသူပါ။ဒီဆေးကန်းမှာလာရောက်ဆေးကုသနေကြတဲ့လူနာတွေရောဂါပျောက်ကင်းသက်သာအောင်နဲ့အားပေးနှစ်သိမ့်ရတာသူ့အလုပ်ဖြစ်တယ်လို့ဒေါက်တာ Othman ကပြောပါတယ်
။ They all comes down to the fact that once they know that's their fate
သူတို့ရဲ့ကံကြမ္မာကိုတည်ထားပြီးတဲ့နောက်ဒါကိုလက်ခံကြပါတယ်။ဒါပေမဲ့လည်းသူတို့ဘယ်လိုပဲဖြစ်နေပါစေသူတို့ကိုဆက်ပြီးအားပေးနှစ်သိမ့်သွားရမှာဖြစ်ပြီးယောဂဝေဒနာကြောင့်မချိမဆန့်ခံစားပြီးဘဝအဆုံးသက်သွားမှာမျိုးမဖြစ်ရအောင်ကျွန်တော်တို့ကူညီသွားမှာပါ။သူတို့အနေနဲ့ဘဝကူးပြောင်းရမယ်ဆိုရင်တော့ညင်ညင်သာသာနဲ့ကူးပြောင်းရအောင်လို့ပါ
ကင်ဆာရောဂါဝေဒနာရှင်တွေနဲ့ပုံကိုရေးအရာခင်မင်ရင်းနှီးမှုရအောင်လဲဒေါက်တာအော့သမန်ကြိုးပမ်းအားထုတ်ရပါတယ်။ဆရာဝန်တွေရဲ့နှွေးထွေးရဲ့ဆက်ဆံရေးကြောင့်ဝေဒနာတဝက်သက်သာသွားတယ်လို့ပြောလာသူကတော့ကင်ဆာရောဂါဝေဒနာရှင်အီလိန်ဒွိုင်းပါ
။ I couldn't have found a better doctor. He's compassionate.
သူတို့ပိုကောင်းမဲ့ဆရာဝန်မျိုးရှာမတွေ့နိုင်တော့ပါဘူး။သူကအလုပ်ကိုမေတ္တာစေတနာအပြည့်နဲ့လုပ်တဲ့သူပါ။ကျမဝေဒနာခံစားနေရတဲ့အချိန်မှာလည်းသူကအမြဲပဲကူညီပါတယ်။သူ့အနေနဲ့အလုံးအစင်ပြေပါစေလို့ဆုတောင်းပါတယ်
။ဘဝနေဝင်ချိန်အတွက်စောင့်ဆိုင်နေကြသူဝေဒနာရှင်တွေကိုဒေါက်တာအော့သမန်အနေနဲ့အခုလိုကြိုးစားကူညီနေချိန်မှာပဲဆီးရီးယားနိုင်ငံမြောက်ပိုင်းအာဖရင်မြို့မှာနေထိုင်ကြတဲ့သူ့မိသားစုဝင်တွေလည်းဒုက္ခတွေရင်ဆိုင်နေရပါတယ်။တူရကီတောင်ပိုင်းကခတ်ခွတ်တဲ့ရေးသမားတွေနဲ့ဆက်ဆက်မှုတွေရှိတယ်ဆိုပြီးဆီးရီးယားကခတ်တွေကိုတူရကီကထိုးစစ်ဆင်နေတာကြောင့်အဲ့ဒီဒေသမှာနေထိုင်သူတွေဘေးအန္တရာယ်နဲ့ရင်ဆိုင်နေကြရတာပါ။ IS အစွန်းရောက်အဖွဲ့ကိုချေမှုန်းနေတဲ့ဆီးရီးယားခတ်တွေကိုအမေရိကန်တွေအနေနဲ့ထောက်ပံ့ကူညီနေပေမယ့်တူရကီရဲ့ခတ်တပ်ဖွဲ့အပေါ်ထိုးစစ်ဆင်မှုကိုတော့မတားဆီးနိုင်ဖြစ်နေပါရဲ့။အမေရိကန်အနေနဲ့အာဖရင်ကရသားလူထုကိုကာကွယ်ပေးဖို့ဒေါက်တာအော့သမန်ကလှူလာနေတာပါ။
My small town is paying for this and for that reason you know
American ပြည်ထောင်စုမှာတကယ်ကိုကြီးမားတဲ့စွမ်းပကားတွေရှိပါတယ်စီရေးစွမ်းအင်ကိုဆိုလိုတာမဟုတ်ပါဘူးတူရကီဂျက်တိုက်လီယင်တွေကိုပြစ်ချဖို့ပြောတာမဟုတ်ပါဘူးသမရထရန့်ဖုံးတစ်ချက်ဆက်လိုက်ုံနဲ့ဒီကိစ္စပြီးသွားနိုင်ပေမဲ့အဲ့လိုလုပ်လိမ့်မယ်လို့မထင်ပါဘူး
ဆီးရီးယားကမိသားစုဝင်တွေဘေးအန္တရာယ်ကြုံတွေ့နေရတာဟာသူတို့အပေါ်လဲတက်ရောက်မှုရှိတဲ့အကြောင်းအော့သမန်ရဲ့ဇနီးအမီရာမိုဟာမက်ကပြောပါတယ
် It's a nightmare. Like we woke up in the morning and was like all of a sudden
တကယ်ကိုအိမ်မက်ဆိုပါအိယာကမနက်ခင်းနိုးတဲ့အချိန်မှာဆီးရီးယားကမြို့ကလေးဘုံကျဲခံရတယ်ဆိုတဲ့သတင်းကြားပါတယ်ကျမတို့မိသားစုနဲ့တငယ်ချင်းတွေသာမဟုတ်ပါဘူးအဲ့ဒီဒုက္ခကိုအားလုံးရင်ဆိုင်နေရတာပါ
စီးရီးယားမှာကလင်းငယ်တွေအပါအဝင်လူအများပြတ်ပြတ်ခံနေရတာနဲ့ပတ်သက်ပြီးဘယ်လိုခံစားရလဲဆိုတာကိုပြောမပြတဲ့တော့ကြောင်းအမီရာကပြောပါတယ်အခုလိုတစ်ဖက်နဲ့တစ်ဖက်ရင်ဆိုင်တိုက်ခိုက်နေတာတဲ့ငင်းငင်းချမ်းချမ်းရင်ဆိုင်ဖြည့်ရှင်းကြဖို့လဲသူတို့ကလူလာနေကြပါတယ်ခင်ဗျာ
ဘူအောင်ရဲ့ဒုဒဆုံနဲ့အမေရိကန်တခွင်အစီအစဉ်ပြီးခုတခါတော့သိပ္ပံနဲ့နီးပညာကဏ္ဍကိုနားဆင်ရပါမယ်ဒေါ်ခင်မျိုးသက်ကတင်ဆက်ထားတာပါ
တောင်သူလယ်သမားတွေရဲ့လူနေမှုဘဝတိုးတက်လာစေဖို့လက်မှုလေယာဉ်ကနေဆက်မှုလေယာဉ်ပြောင်းတဲ့အခါလေကွင်းတွေရဲ့အနေအထားကဘလောက်ရေးပါပါသလဲ။ဆံများပြားတင်ဖို့ရောင်းချနိုင်တဲ့နိုင်ငံတွေကအိန္ဒိချင်းဗီယက်နမ်မှာလေကွင်းတွေရဲ့အနေအထားကစားပြီးလယ်သမားတွေရဲ့အတွေ့အမြင်တွေကိုပါပြောင်းလဲဖြစ်ခဲ့တဲ့အကြောင်းမြန်မာနိုင်ငံဆံလုပ်ငန်းရှင်များအသင်းကဦးမျိုးအောင်ကျော်ကပြောပြပေးမှာပါ။
နေနိုင်ငံမှာကျွန်တော်လည်လာဦးရခင်ဗျာ small farmer large fee model ဆိုပြီးတော့သူအစီအစဉ်လေးနေတုတ်တယ်အဲ့ဒါကတော့ဗီယက်နမ်ရဲ့ဒီ site ပြူရီးနဲ့ကြီးလက်ဖွံ့ဖြိုးရေးပုံဝင်ကြီးဌာနနေပြီးတော့သူတို့ကဘာတွေလုပ်လဲဆိုတော့ရွာတွေမှာသူတို့က commune လေးတွေရှိတယ်ကြီးရွာဖွဲ့စည်းပေါ့တောင်သူလယ်သမားဖွဲ့စည်းလေးတွေပေါ့နော်အဲအဲ့ခါကျတော့သူတို့ကဘာလုပ်လိုက်လဲဆိုတော့အဲ့ area တွေမှာဒီမှာ hectare 1000 2000 လောက်ဧကာအဖြစ်ဆိုကျွန်တော်တို့2000 2500 လောက်အဲအဲ့ဒါမျိုးတွေကိုသူလေသမားတွေကိုစီယုံပြီးတော့လေသမားတွေအတွက်ကိုမြေတွေကိုအကုန်ပြုပြင်ပေးတာအဲ့ဒါနဲ့ပတ်သက်လို့ကျွန်တော်ကအဲ့ရညွှန်ကြားမှုတချို့တယောက်ကိုကျွန်တော်မေးတယ်ပေါ့နော်ခင်ဗျားတို့ဒီလိုလုံးတိုက်တဲ့အခါကျတော့သူတို့ရဲ့လေပိုင်ဆိုင်မှုကလည်းအဲ့လိုပဲဒီကားလေးတွေနည်းနည်းလေးတွေဖြစ်တဲ့အခါကျတော့ပြဿနာမတက်ဘူးလားပြောလိုက်တော့တက်တာပေါ့တဲ့တော်တော်ကိုလှုပ်ယူရတယ်တဲ့ဒီကားလေးကြီးရတော့တော်တော်ခက်တယ်ပေါ့နော်ဒါပေမဲ့သူတို့စနစ်တကျသူတို့ထိန်းချောင်းပြီးတော့ဒီဖွဲ့တွေကိုသူတို့ collective farming တဘောမျိုးလုံးလိုက်တဲ့အခါထောင်ထဲချီတဲ့လေဟီကာကြီးကဟိုလုပ်ငန်းရှင်တွေအတွက်လည်းတစ်ဖက်တစ်လမ်းမျက်စိကျစရာတွေဖြစ်လာတယ
်။လေမင်းအေးကနည်းနည်းပဲပိုင်ဆိုင်တဲ့လေသမားတွေစုပေါင်းပြီးစုပေါင်းလေရအဖြစ်နဲ့လောက်ကင်ကြတဲ့အခါမှာလေကွင်းဟာကြီးမားတဲ့လေကွင်းဖြစ်သွားပြီးအကျိုးကျေးဇူးကိုခံစားကြရတာပါ။ဗီယက်နမ်လေရတွေစုပေါင်းလေရအဖြစ်ရောက်သွားတဲ့အခါသူတို့ရဲ့တူးတက်မှုအတွက်အရင်အနည်းမြုပ်နှံမဲ့လုပ်ငန်းရှင်တွေဘက်ကဘလို့မျက်စိကျစရာတွေဖြစ်လာတာပါလဲ
သူတို့အုပ်စုလိုက်ဖြစ်တဲ့တို့ကြောင့်မလို့ဥမာလေယာဉ်သုံးကရိယာဝန်ဆောင်မှုပေးတဲ့ထွန်ဆက်ကုမ္ပဏီတွေမြေပြင်တဲ့ကိစ္စတွေအကုန်လုံးဒါအုပ်စုလိုက်သူတို့ contract တဘောမျိုးလုပ်လို့ရသွားတယ်နောက်ကောက်ဆိုင်ချိန်ရလို့ရှိရင်လည်းဒါကောက်ဆိုင်တဲ့ set တွေနဲ့စိုက်မယ်မစိုက်ရင်လည်းကျဲခင်ပေါ့နော်ပြီးလို့ရှိရင်မြေဝစာကုမ္ပဏီတွေကလည်းသူတို့နဲ့စာချုပ်ချုပ်တယ်အန်နီဒီလည်းဒီလိုအုပ်စုလိုက်ဖြစ်တဲ့တို့ကြောင့်ငွေကြေးပိုင်းမှာအစသူတို့ရဲ့ခိုင်မာမှုတွေရှိလာတဲ့အခါကျတော့ချီးကျင်လာတယ်နောက်ပြီးရိတ်တဲ့သိမ်းတဲ့အချိန်ဆိုလည်းဒါကုန်ပိုင်းကုမ္ပဏီတွေကသူတို့နဲ့ကြိုတင်ပြီးစာချုပ်ချုပ်ပြီးတော့သူ့အချိန်နဲ့ပြင်းကြီးချုပ်ပြီးတော့ဒီဝန်ဆောင်မှုတွေပေးတယ်ထွက်လာတဲ့ဒီစဘာကိုသူတို့ဒီပိုင်ဆိုင်မှုအလိုက်ပေါ့နော်ဒါသူတို့ရဲ့ဆုံးဖြတ်ချက်အရာဥပမာနေအေကပိုင်တဲ့သူ့အချိုးကဘလောက်ရာခိုင်နှုန်းအေကများတယ်လို့ကဘယ်လိုအဲ့မှာသူတို့ကစီမံခန့်ခွဲတဲ့အဖွဲ့ကနေပြီးတော့ the whole process ကိုသူကစီမံခန့်ခွဲသွားတယ်အဲ့ဒါကိုဒီဌာနကနေပြီးတော့သူထိန်းချုပ်ပြီးတော့ငွေကြေးကိုဘယ်လိုစီမံခန့်ခွဲရလဲအကုန်လုံးသူတို့တင်တဲ့နေပေးပြီးတော့လုပ်ပြီးတာပေါ့အဲနောက်တစ်ခုကဒါရီအတွက်ဆုံးရှုံးမှုမရှိအောင်လဲတပတ်က insurance program နေနဲ့သူတို့ကထိန်းထားတယ်ပေါ့အဲအဲ့ဒါမျိုးလေးတွေလုပ်ပြီးတော့ထွက်လာတဲ့စဘာတွေလည်း export company တွေကတခါတည်းသူတို့နဲ့စာချုပ်ချုပ်ပြီးတော့ဈေးနှုန်းအစအမှတ်ခံချက်ပြီးရှိလာတဲ့အခါကျတော့ဒီ contract sanity ဖြစ်လာတာပေါ့နော်ဒါမျိုးလေးတွေကကျွန်တော်အစီအမလဲမဖြစ်နိုင်ကြမရှိဘူးလို့ကျွန်တော်မြင်တာပေါ့
မြန်မာနိုင်ငံမှာတချို့ဒေတာတွေဆိုရင်ဆက်တွေကိုအသုံးပြုလာတာရှိပေမဲ့အားလုံးကိုခြုံကျင်တော့လက်မှုလေးရအဆင့်မှာပဲရှိနေသေးတာပါဒီလိုလက်မှုလေးရအခြေအနေကနေတိုးတက်လာရင်မှလေကွင်းတွေရဲ့အနေအထားကိုပြောင်းပြစ်ဖို့လိုနေတာမို့လက်ရှိအစိုးရကအခုခါမှာမီးရိုးဖလားလောက်ကွက်ငယ်လေမြေတွေကိုဆက်မှုလေးရစနစ်တကျဖော်ထုတ်ဖို့အတွက်ရည်ရွယ်ရည်ရှိစီမံကိန်းတွေချပြီးလှုပ်ဆောင်နေတယ်လို့ဆိုပါတယ်လက်ရှိမှာလေယာဉ်မြေတွေဟာစိုက်ပျိုးဖို့ရေဝင်ရေထွက်မကောင်းတာကစပြီးဆန်စပါးတည်ယူပို့ဆောင်ရတဲ့အတွက်ပါလမ်းကောင်းကောင်းမရှိတာလိုမျိုးပြုပြင်စရာတွေကအများကြီးရှိနေသေးတာပ
ါ။ပိုင်ဆိုင်မှုတွေကိုတချို့ကမဲ့ပြီးတော့အဲ့ဒါလေးကိုထိန်းသိမ်းပြီးတော့မပြုတ်ရင်မပြောင်းလဲခြင်းတဲ့အခါကျတော့အဲတချို့တွေကတော်တော်ခက်ခဲခက်ခဲရှိနေသေးတာကိုတွေ့ရတယ်။ဒါပေမဲ့အဲ့လိုညှိနှိုင်းပြီးတော့အကွက်စနစ်ကြီးကပေါ်လိုက်တဲ့အခါကျတော့မိမိလက်ကွက်ကိုမိမိအချိန်နဲ့ရင်းညီဝင်လို့ထွက်လို့ရတယ်။စက်တင်လည်းဝင်လို့ထွက်လို့ရတယ်။အဲ့တဘောမျိုးကိုက်ဗီယက်နမ်မှာဆိုလဲတာသူတို့အနေနဲ့တတလုံးမရဘူးတဲ့ပတ်စံတွေကိုရလာကြတယ်။ဆိုတော့သူတို့အများကြီးအလုံးလုံးလို့ရသွားတယ်ပေါ့နော်။ကျွန်တော်ဆိုအဲ့မှာကြည့်ခဲ့တဲ့လက်ကွက်တွေဆိုရင်ငွေရောကသူတီးတီးလေးတွေကွက်ကလေး။နောက်ပိုင်းကျတော့တခါလေဟက်တာကွက်ကြီးတွေများတခါလေအဲ့မှာကွန်ပိုင်းတစ်စီး မောင်းနေပြပြလေးကိုမြင်ရတော့တဲ့အခြေအနေကြီးကိုသူတို့ကွက်တရားကြီးကုန်တာအဲ့တော့ဘာပဲပြပြောအလေးလွေးနေနေသွားတယ်ဆက်ပြီးဆွမ်းဆောင်ရည်ပူကောင်းလာတဲ့အချိန်တွေပြီးတော့ကျုံလာတယ်လုပ်ငန်းတွေတွင်ကျဲလာတယ်ဒီအားတာချက်တွေက BNN နိုင်ငံခုခါမှာသူတို့စံတန်ကြီးမောင်း9တန်းလောက်ကိုနိုင်နေဆိုတာကကျုံမတန်တရားကိုမရှိဘူးပေါ့နော်ဒါမျိုးကိုကျွန်တော်တို့အနေနဲ့လည်းချစ်စီခြင်းပါတယ်ခင်ဗျာ
လေကွက်တီကိုအစနစ်စက်နဲ့အကွက်ဖော်ပြီးတော့စိုက်ဖို့လို့အတွက်အစိုးရကနေပြီးတော့တာဝန်ခံပြီးတော့လုပ်ပေးရမှာပေါ့နော
်ဟုတ်တယ်ဟုတ်တယ်ဟိုမှာတော့အစိုးရကလုပ်ပေးတယ်အဲ့နေရာမှာတော့ခုနပြောတဲ့ကမ္ဘာပန်တို့ ADB တို့ရဲ့အကူအညီတွေလည်းသူတို့ရယူမှာပေါ့နော်နောက်သူတို့မှာ international funding တွေ international အကူအညီတွေကကျွန်တော်တို့မြန်မာနိုင်ငံပြီးခဲ့တဲ့အစိုးရလက်ထက်လောက်တွေကသူတို့မှာဒါတော်တော်လေးအခွင့်အရေးတွေရခဲ့တာပေါ့နော်အဲကြောင့်မို့လို့လည်းသူတို့ရဲ့အရန်တိုးတက်သွားတာပေါ့
လေယာမြေကိုအခွက်ချစိုက်ပျိုးပြီးအထွက်တိုးလာတဲ့အချိန်မှာရလာတဲ့စပားတွေမပြည့်စည်စေဖို့အချောက်ခံဆက်တွေကိုသုံးတာဟာအကောင်းဆုံးနည်းဖြစ်ပါတယ်။ဆန်ဆက်တွေမှာအချောက်ခံဆက်တွေသုံးပြီးစပားတွေမပြည့်စည်အောင်အချိန်မီလုပ်ပေးနိုင်တယ်လို့လေသမားတွေကလည်းတနိုင်တစ်ပိုင်းအချောက်ခံဆက်တွေသုံးပြီးကို့ထွက်ကုန်မပြည့်စည်အောင်ကာကွယ်နိုင်ပါတယ်။ဒီနေရာမှာအရင်းကြီးကစကားပြောတတ်ပေမဲ့စူပေါင်းလေယာစနစ်နဲ့လုပ်တဲ့အခါလေသမားတဦးချင်းစီအတွက်ငွေရင်းသိမ့်ဆိုင်ဆရာမလို့ပဲအလုပ်ဖြစ်နိုင်ပါတယ်လို့ဆိုပါတယ်။
ဒီသမားရီအတွက်ဆိုရင်တော့ကျွန်တော်တို့ဘာလုပ်လို့ရလဲဆိုတော့ဥပမာကျွန်တော်တို့အခုတိစောက်ပေးနေတဲ့အချောက်ခံဆက်တွေဒီတန်ဖိုးသိမ့်မမြင်ပါဘူး။အဲအဲ့နေရာမှာကျွန်တော်တို့ကြေးဝါလိုက်ပေါ့ ownership ပေါ့ဥပမာလေသမား10ယောက်စုပေါင်းရင်းနှီးမြှုပ်နှံမလား15ယောက်ရင်းနှီးမြှုပ်နှံမလားအဲအဲ့ခါကျတော့ဘာပဲပြောပြောတယောက်ကိုဝင်တော့ဝင်ဖို့ဘာမှမဖြစ်တော့ဘူးခင်ဗျ။အားလုံးသဘောတူညီချင်းနဲ့ဒီဟာကိုဘယ်လိုစီမံခံကွဲမလဲဆိုတဲ့ကိစ္စပဲနည်းနည်းညှိနှိုင်းမှုလိုပါတယ်။အဲဒါမျိုးလေးတွေစုပေါင်းလုပ်လိုက်ရင်တယောက်မှရင်းနှီးမြှုပ်နှံကိုဘယ်လောက်မှမလိုပါဘူး။ဒါတွေကလုံနိုင်ပါတယ်။နောက်တစ်ခုကဘုခုခံမှာဖြစ်နိုင်ကြရာအချို့သော international အဖွဲ့အစည်းတွေကနေငွေကြီးထောက်ပံ့ပေးတာတို့ဒါတွေကအခွင့်အလမ်းတွေရှိလာပါပြီ။နောက်တစ်ခုကကျွန်တော် SME နဲ့ပတ်သက်တဲ့ဒီလေသမားတွေအနေနဲ့ဖြစ်နိုင်ကြရာသူတို့အနေနဲ့ဒီလုပ်ငန်းကိုဘယ်လိုအကောင်အထည်ပုံမလဲဒီငွေကြီးကဘယ်လောက်ကာလအတွင်းမှာပြောင်းရောင်းဒါလေးတွေကဟိုပန်းနေဆိုလဲဒါပံ့ပိုးပေးလို့ရနိုင်တဲ့အခြေအနေတွေရှိလာပါပြီ။အဲ့တော့သူတို့အနေနဲ့တိကျက်ကပါလဲဆိုတော့လုံးချင်စိတ်ပဲရှိပါပါတယ်။ကျွန်တော်တို့ဘက်ကဒီပညာပိုင်းမျိုးဘလို့စီမံခံခွဲမလဲဒီဘလို့အကျိုးရှိအောင်လုပ်မယ်ဆိုတာ package site ကိုကျွန်တော်တို့ပြညာပေးလို့ရတယ်၊သင်ပေးလို့ရတယ်၊စောင့်ပေးလို့ရတယ်ပေါ့နော
်။ဦးမျိုးအောင်ကျော်ရဲ့ပြောကြားချက်နဲ့ပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဒီပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှပြန်ပြီးဆောင်ကြအောင်မယ်။
တော်ကင်မျိုးသက်တင်ပြသွားတဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။ VOE ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့စာလိုက်ကတဆင့်လဲဆက်သွင်းနိုင်ပါတယ်။လိစာက VOE မြန်မာဝိုင်းအစီအစဉ်တဆင့်စာလိုက်တက်တာအမှတ်855ရန်ကုန်ဘူစာလိုက်ကြီးရန်ကုန်မြို့ဖြစ်ပါတယ်ခင်ဗျာ။အခုတော့ကြံနေသေးတဲ့အချိန်တော်တွင်မှာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ဗျာ
။ဘာဂီနာဖာဆိုနိုင်ငံကွာကာတူကူမျိုးတော်ကပြည်နှစ်တန်ရုံနဲ့ယဉ်ကျေးမှုဌာနတော်ကိုဒီကနေ့တက်ခတ်ခံရပြီးတဲ့နောက်အခြေအနေကိုထိတိနိုင်ခဲ့ပြီဖြစ်တဲ့ကြောင်းပြည်နှစ်နိုင်ငံကြားရေးဝန်ကြီးရဲ့လက်ထောက်တူကပြောဆိုလိုက်ပါတယ်။တက်ခတ်မှုနဲ့ပတ်သက်လို့သိရတဲ့သတင်းတွေအရပြည်နှစ်နိုင်ငံသားတွေထိခိုက်မှုမရှိတဲ့အကြောင်းလဲပြည်နှစ်နိုင်ငံကြားရေးဝန်ကြီးရှာအက်ဖ်လက်ထရင်ကပြောဆိုခဲ့တာပါ။ကွန်ဒိုရေးဆန်ထိတဲ့ရင်ဆိုင်မှုတွေပေါ်ပေါက်လာခဲ့ရင်အမေရိကန်သားအကျိုးများနိုင်တဲ့အကြောင်းပြောဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရန့်ကတမ်နိနဲ့အလူမီနီယံသွင်းကုန်တွေပေါ်အခွန်တွေတိုးမြင့်တက်ဖက်ဖို့ချင်းချောက်ပြောဆိုမှုတွေနဲ့ပတ်သက်ပြီးကာကွယ်ပြောဆိုလိုက်ပါတယ်။အမေရိကန်ဘက်ကဒေါ်လာဘီလီယံနဲ့ချီအရှုံးပေါ်နေတဲ့ကွန်ဒိုပြည်နယ်နဲ့အဆက်ပြတ်လိုက်တာကပိုပြီးတော့အကျိုးရှိနိုင်တဲ့အကြောင်း Twitter လူမှုကွန်ရက်ကနေဒီကနေ့ပဲမှတ်ချက်ပေးပြောဆိုလိုက်တာပါ။စီးရီးယားနိုင်ငံမှာဝင်းရံပိတ်ဆို့ခံထားတဲ့ဒမက်စကန်မြို့တော်စင်ကြေဘုံဒေသမှာလူသားချင်းစာနာတဲ့အနေနဲ့အရက်သားတွေဘေးလွတ်ရာထွက်ခွာနိုင်မှုဆိုပြီးရုရှားကယာယီတက်ခတ်မှုရပ်ဆိုင်ပေးထားတဲ့အစီအစဉ်ဟာလူကြီးစရာကိစ္စဖြစ်နေတဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂကပြီးခဲ့တဲ့စနေနေ့မှာတခဲနယ်တီးပြူထားတဲ့တနင်္ဂနွေလုံးတိုင်းတာနယ်ပြစ်ခတ်ရပ်ဆိုင်အစီအစဉ်ကိုသာအကောင့်ထဲပေါ်ရမှာဖြစ်တဲ့အကြောင်းအမေရိကန်နိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရသူဟေသာနော်ရက်ကသတင်းစောက်တွေကိုပြောဆိုခဲ့တာပါ။ဒီကြောပြန်ပြည်ခတ်တွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ပိုင်းနယ်စပ်ဒေသမှာမြန်မာလူမျိုးရေးတပ်ဖွဲ့တွေတိုးမြင့်ချထားတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကကန့်ကွက်ရာကတန်တမာရေးတင်းမာမှုတွေပေါ်ပေါက်နေတဲ့အပေါ်အနီးကပ်ဆောင်ကျင်နေကြောင်းအမေရိကန်ကပြောဆိုလိုက်ပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရရဲ့စိုးရိမ်မှုပေါ်နားလည်ကြောင်းနဲ့တတလုံးမှာအခြေအနေကိုအနီးကပ်ဆောင်ကျင်နေတဲ့ကြောင်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကမနေ့ကဝါရှင်တန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာသတင်းတောက်တွေကိုပြောဆိုသွားခဲ့တာပါ။
ကျေးဇူးပါခင်ဗျာသတင်းကြေညာကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ကာတစ်ဘိုင်းနန်ဖြစ်ပါတယ် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ကိုည9:00နာရီ 10:00 အထိလိုင်းနိုမီတာ 24.5-32 တို့ကနေတင်ဆက်ခဲ့တာပါသွားရှင်နေအားလုံးတောကကင်းဝေးပြီးပျော်ရွှင်ပွဲရအချိန်တွေကိုပိုင်ဆိုင်နေကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.